Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2024ခုနှစ် April 14ရက်မဟာတကြံအကြနေတနူးနေညချမ်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ဒီမှာ engine နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ radio ရုပ်သံအစီအစဉ်ကို line to meter line to meter 1925 32တို့ပြင် line လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာပါကျွန်တော်ညနိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုတော့ my engine နိုင်တဲ့အတူတင်ပြပေးသွားမှာဖြစ်ပါတယ်။ဒီနေ့ကြားရောက်တဲ့မြန်မာနှစ်သက်ကူမဟာသကြံအကြနေ့မှာတော့မန္တလေးမြို့တော်ဝန်မန္တပ်အနီးမှာဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတော့12ယောက်ထပ်မံတန်ရာရသွားခဲ့ပါတယ်။အီရန်ကအစ္စရေးကိုလေကြောင်းကနေပြင်းထန်တိုက်ခိုက်ဖို့ကြိုးစားခဲ့တဲ့ပုံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြစ်တင်ရှုတ်ချလိုက်ပြီးတော့ G7 အဖွဲ့ထိပ်သီးခေါင်းဆောင်တွေလည်းဒီနေ့မှဆွေးနွေးကြမှာဖြစ်ပါတယ်။ဂါဇာဒေသမှာယာယီပြစ်ခတ်ရစေးခံရချက်ကိုဟမတ်စ်ဖွဲ့ကလက်မခံဘဲပယ်ချလိုက်တယ်လို့အစ္စရေးဝန်ကြီးချုပ်ယုံကဒီနေ့မှထုတ်ပြန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။တခါကရင်ပြည်နယ်မြောက်ရီမြို့ကနောက်ဆုံးအခြေအနေကိုလည်းကျမတို့ထုတ်လင်းဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့စစ်ကောင်စီအတွက်စီရေးအရအရေးပါတဲ့နေရာတွေကိုဒရုန်းနဲ့ပစ်မှတ်ထားတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့
ဆိုဂိုင်ဒ်မစ်ဆိုလို့ပြောလိုက်လို့ရှိရင်ကိုယ့်ရဲ့ target ကဘယ်နေရာမှာရှိမလဲထိထိရောက်ရောက်ကို target ကိုရောက်နိုင်ဖို့အတွက်ကဒါ intelligence operation အရန်လိုအပ်တယ်ဆိုဒီမှာနည်းနည်းရမှာသုံးရတာဒီမှာဘာသွားတွေ့လဲဆိုသူတို့ရဲ့ intelligence operation ညာပို့ပြီးတော့
ဒါကတော့ဒီ drone နည်းပညာသာမကဒီထောင်လဲရေးနည်းပညာစွမ်းရည်ပါမြန်မာနေကြောင်း American စစ်တပ်အငြိမ်းစားဒုဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကညတော်လန်ရေးအင်အားစုတွေရဲ့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သုံးသပ်ပြောဆိုသွားတာပါမြန်မာဒီမိုကရေစီရေးရာကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကမ္ဘာတလွားထူးခြားဆန်းပြသတင်းတွေကိုထုတ်လွှင့်ဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျမတို့ဆက်ပြီးတော့တင်ပြမှာပါရှင်။
G7 ကမ္ဘာစစ်မှုထိပ်သီးအင်အားကြီး9နိုင်ငံရဲ့ခေါင်းဆောင်တွေဟာအီရန်ကအစ္စရေးကိုတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတော့ဒီနေ့မှဆွေးနွေးကြမှာဖြစ်ပါတယ်။ဒီအစည်းအဝေးကျင်းပဖို့အတွက် G7 အဖွဲ့ရဲ့အလဲကြားဥက္ကဋ္ဌဖြစ်တဲ့အီတလီနိုင်ငံကတောင်းဆိုခဲ့တာဖြစ်ပါတယ်။အရှေ့လက်ပိုင်းဒေသတွင်းအခြေအနေတွေနောက်ထပ်ပိုပြီးတော့မတိမငြိမ်ဖြစ်လာနေတဲ့အပေါ်မှာကျွန်တော်တို့အနေနဲ့အထူးပဲစိုးရိမ်ပြီးတော့ဒါကိုရှောင်ရှားနိုင်ဖို့အတွက်ဆက်ပြီးတော့ကြိုးပမ်းသွားမှာဖြစ်တယ်လို့အီတလီဝန်ကြီးချုပ်ဂျော်ဂျီယာမလုံနီက X လူမှုကွန်ရက်ကနေပြောလိုက်ပါတယ်။ဒါပြင်အီတလီနိုင်ငံသားဝန်ကြီးအန်တိုနီယိုတာနီယာကလည်းဒီထပ်ပိုစိုးရိမ်စရာကောင်းတဲ့စီးရေးပြဿနာတွေကိုရှောင်နိုင်ဖို့လှုံ့ဆော်နေတယ်လို့ပြောပါတယ်။အီရန်နိုင်ငံကအစ္စရေးကိုဒုံးကျည်တွေအဝေးထိန်း drone တွေနဲ့ဒေသဆန်တော်ချိန်မနစ်ညပိုင်းကတိုက်ခိုက်ခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့ April 1ရက်နေ့ကစီးရီးယားနိုင်ငံဒမတ်စကတ်မြို့မှာအစ္စရေးဘက်ကတိုက်ခိုက်မှုကြောင့်အီရန်စစ်တပ်ရဲ့အကြီးတန်းတာဝန်ရှိသူတမှုအများပြားတေဆုံးသွားခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့တိုက်ခိုက်တာဖြစ်တယ်လို့အီရန်တော်လှန်ရေးအစောင့်တပ်ကကြေညာချက်ထုတ်ပြန်ပါတယ်။အခုလိုအီရန်ကအစ္စရေးကိုတိုက်ခိုက်ခဲ့တာကြောင့်နိုင်ငံခြားစီးရီးပဋိပက္ခတွေအကြီးအကျယ်မြင့်တက်လာခဲ့ပြီးတော့အမေရိကန်တပ်ဖွဲ့တွေကလည်းအစ္စရေးဘက်ကနေအီရန်ရဲ့ drone တွေကိုကြားဖြတ်ဟန်တာတာတွေလုပ်ခဲ့ရပါတယ်။အီရန်ကအစ္စရေးကိုဒုံးကျည်အစင်း300ကျော်နဲ့တိုက်ခိုက်ခဲ့ပြီးတော့အဲ့ဒီက69ရာခိုင်နှုန်းကိုအစ္စရေးရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကအစ္စရေးလေပိုင်နဲ့အပြင်ဘက်မှာကြားဖြတ်ဟန်တားနိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ပြောခွင့်ရဒန်နီယယ်ဟာဂါရီကဒီနေ့မှပြောကြားလိုက်ပါတယ်ခင်ဗျာ
အစ္စရေးပေါ်အီရန်ကလေကြောင်းကနေအပြင်းထန်တိုက်ခိုက်ဖို့ကြိုးစားခဲ့တဲ့အပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြစ်တင်ရှုံချလိုက်ပါတယ်။အီရန်ကပစ်ခတ်ခဲ့တဲ့အဝေးထိန်း drone တွေ၊ missile တွေအားလုံးနီးပါးကိုဒေတာရင်းမှာရှိတဲ့အမေရိကန်စစ်ဘက်ဆိုင်ရာတွေရဲ့အကူအညီနဲ့ကြားပြတ်ပစ်ချနိုင်ခဲ့တယ်လို့လည်းသမ္မတဘိုင်ဒန်ကမနေ့ကပြောလိုက်တာပါ။အရှေ့အလယ်ပိုင်းဒေတာက6လကြာပဋိပက္ခဒေတာတွင်းမှာဒေတာတွင်းကျယ်ပြန့်လာမှစိုးရိမ်နေချိန်မှာပဲတိုက်ခိုက်မှုနဲ့ကြုံခဲ့ရတာဖြစ်ပါတယ်။ Israel နိုင်ငံလုံခြုံရေးအတွက် American ကအခိုင်အမာထောက်ခံကြောင်း Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့စနေနေ့ညနေပိုင်းဆက်သွယ်ပြောဆိုရမှာထက်သွင်းပြောကြားခဲ့တယ်လို့လည်းသမ္မတ Biden ကပြောကြားခဲ့တာပါ။ Iran ရဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့တဏ္ဍမရေးရာအရတုံ့ပြန်နိုင်အောင်ညှိနှိုင်းဖို့စီးပွားရေးအင်အားကြီး9နိုင်ငံ G7 ခေါင်းဆောင်တွေအစည်းအဝေးကျင်းပမယ်လို့လည်းပြောပါတယ်ရှင်။
ဂါဇာဒေသမှာယာယီအပြစ်ခတ်ရစေးကမ်းလမ်းချက်ကိုဟမားစ်အဖွဲ့ကလက်မခံဘဲပယ်ချလိုက်တယ်လို့အစ္စရေးဝန်ကြီးချုပ်ယုံကဒီနေ့မှထုတ်ပြန်လိုက်ပါတယ်အပြစ်ခတ်ရစေးကမ်းလမ်းချက်ကိုလက်မခံဘဲပယ်ချလိုက်တာဟာဂါဇာမှာရှိတဲ့ဟမားစ်အဖွဲ့ကြီးကရဟာဆင်ဟွာအနေနဲ့ဒီဖမ်းဆီးထားတဲ့တရားခဏတွေကိုပြန်လွတ်ပြီးလူသားချင်းစာနာမှုအကူအညီပေးရေးသဘောတူညီချက်ကိုမလိုလားပဲအီရန်နဲ့ဖြစ်နေတဲ့တင်းမာမှုကိုဆက်လက်အမျက်ထုတ်ပြီးတော့ဒေသတွင်းမှာတင်းမာမှုတွေတိုးလာအောင်လုပ်နေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့အဲ့ဒီညချက်မှာဖော်ပြပါတယ်အစ္စရေးအနေနဲ့ဂါဇာစစ်ပွဲရဲ့ရည်မှန်းချက်တွေကိုအင်အားပြည့်ဝနဲ့ဆက်လက်အကောင့်ထဲပေါ်သွားမှာဖြစ်ပြီးတော့ဂါဇာမှာဖမ်းဆီးထားတဲ့တရားခံ133ယောက်ချက်ချင်းပြန်လည်လွတ်မြောက်လာဖို့အတွက်လုံခြုံရေးရှိတာတွေကိုအကုန်လုံဆောင်သွားမယ်လို့လည်းပြောလိုက်ပါတယ်။အစ္စရေးနဲ့ဂါဇာယာယီပစ်ခတ်ရဲဆဲဖို့ကမ်းလှမ်းချက်နဲ့ပတ်သက်ပြီးတော့ဟမားစ်ဘက်ကတော့အီဂျစ်နဲ့ကာတာနိုင်ငံကဂျာဝင်စစ်ဆက်သူတွေကိုမနေ့စနေနေ့ကပြန်လည်တုံ့ပြန်ထားပြီးတော့အဲ့ဒီအစားအမြဲတမ်းအပြစ်ရဖို့ကိစ္စကိုလိုလားတယ်လို့အခိုင်အမာပြောဆိုနေပါတယ်ခင်ဗျာ။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ဒီနေ့ကြာရောက်တဲ့မြန်မာနှစ်တကူမဟာသကြံအကြနေ့မှာတော့မန္တလေးမြို့ကမြို့တော်ဝန်မန္တပ်အနီးမှာဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။မန္တလေးကျုံဘေး81လမ်း26လမ်းနဲ့28လမ်းကဒီသကြံရေပတ်သူတွေဆိုင်ကယ်တွေရနာထားတဲ့နေရာမှာဒီနေ့ April 14ရက်နေ့မနက်10:00ခွဲလောက်ကပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတော့အဲ့ဒီပေါက်ကွဲမှုကြောင့်12ယောက်ထိခိုက်ဒဏ်ရာရသွားတယ်လို့မန္တလေးမြို့ကဒီမြို့ကမျက်မြင်သက်သေတွေက VOA ကိုပြောပါတယ်။စစ်ကောင်စီဘက်ကတော့ကလေး9ဦးပါဝင်12ဦးတန်ရာရခဲ့ကြောင်းနဲ့ PDF ကာကွယ်ရေးအဖွဲ့တွေရဲ့လက်လုံမိုင်းပောက်ကွဲမှုဖြစ်ကြောင်းစွပ်စွဲထားပါတယ်။ပောက်ကွဲမှုတစ်ခုနဲ့တစ်ခုက5မိနစ်လောက်ပဲခြားပြီးတော့ပောက်ကွဲမှုကပြင်းထန်လာကြောင်းစိုက်ကယ်တွေပါမြောက်တက်သွားပြီးတော့စိုက်ကယ်တချို့ထိခိုက်ပျက်စီးသွားတယ်လို့လည်းပြောပါတယ်။ဒီနေ့စကြံရေကစားတဲ့မန္တပ်တွေအနီးလုံခြုံရေးတွေကိုအရင်နှစ်တွေထက်ပိုမိုတင်းကျပ်တယ်လို့မြို့ကန်တွေကပြောပြီးအဲ့လိုတင်းကျပ်တဲ့ကြားကပဲအခုလိုပောက်ကွဲမှုတွေဖြစ်ခဲ့တာပါ။ဒီသတင်းပြည်စုံကိုတော့နောက်ပိုင်းမှာဆက်ပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကသူ့ရဲ့ဟိန္ဒူအမျိုးသားရေးဝါဒီပါတီရဲ့ရွေးကောက်ပွဲမဟာဗျူဟာအဖြစ်လူမှုရေးကဏ္ဍမှာတိုးမြင့်သုံးဆွဲဖို့အခြေခံအဆောက်အုံတွေဖွံ့ဖြိုးတိုးတက်ဖို့နဲ့တရုတ်နိုင်ငံကနေကုမ္ပဏီတွေထွက်ခွာနေချိန်မှာကမ္ဘာကုန်ထုတ်လုပ်မှုအချက်အချာနေရာတစ်ခုဖြစ်လာအောင်လုပ်ဖို့ဒီကနေ့ပဲကတိပေးပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်၅နှစ်သက်တမ်းတတိယအကြိမ်တာဝန်ယူနိုင်ဖို့ကြိုးပမ်းနေတဲ့ဝန်ကြီးချုပ်နဲ့အတူ BJP ပါတီခေါင်းဆောင်တွေအထွေထွေရွေးကောက်ပွဲကျင်းပဖို့ရပိုင်းလိုမှာအခုလိုကြေညာလိုက်တာပါဆင်းရဲသားတွေအတွက်တန်းနဲ့ချီတဲ့အခမဲ့နေအိမ်ကျန်းမာရေးစောင့်ရှောက်မှုမိဖို့ကြောင့်သုံးဒန်းငွေနဲ့ရိတ်ခါအထောက်ပံ့အပါအဝင် BJP ပါတီအာဏာရထားတဲ့10နှစ်အတွင်းစတင်ကျင့်သုံးခဲ့တဲ့လူမှုရေးအစီအစဉ်တွေကိုဝန်ကြီးချုပ်ကတိုးချဲ့ဖို့ကတိပေးခဲ့တာဖြစ်ပါတယ်ရှင်
ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာမနေ့စနေနေ့ကလူ6ယောက်ကိုတေသေးလောက်တဲ့အထိတိုက်ခိုက်ခဲ့တဲ့သူဟာအသက်40အရွယ်ဂျိုးကောက်ချီဖြစ်တယ်လို့ New South Wales ပြည်နယ်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ဆစ်ဒနီမြို့အရှေ့ဘက်စင်ဂျီဘုံဘွန်ဒိုင်ရက်ကဒီ Westview ဈေးဝယ်စင်တာမှာမနေ့နေ့လယ်ပိုင်းကတိုက်ခိုက်မှုကြောင့်လူ6ယောက်သေဆုံးခဲ့ပြီးတော့ရဲအရာရှိတူကပြစ်ခတ်ဖမ်းဆီးခဲ့လို့အဆိုပါဒါနဲ့တိုက်ခိုက်သူလည်းသေဆုံးသွားခဲ့ပါတယ်။ကောက်ချီဟာတိတိကျကျဖော်ပြလို့မရနိုင်တဲ့စိတ်ချမ်းမာရေးဆိုင်ရာပြဿနာကိုခံစားနေရပြီးတော့ဒီတိုက်ခိုက်မှုဟာအကြမ်းဖက်ဝါဒနဲ့ဆက်ဆံမှုမရှိဘူးလို့စုံစမ်းစစ်ဆေးသူတွေဘက်ကတွေးရှိခဲ့ရကြောင်း New South Wales ပြည်နယ်လက်ထောက်ရဲချုပ် Anthony Cook ကဒီနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားလိုက်ပါတယ်ခင်ဗျာ
ဒါကတော့တနင်္ဂနွေညချမ်းသတင်းအစီအစဉ်ကိုကိုရနိုင်နဲ့အတူတင်ဆက်ခဲ့တာပါ။အခုတော့သတင်းပေးပို့ချက်တွေကိုကြည့်ကြရအောင်ပါရှင်။တကြံပွဲကျင်းပနေတဲ့မန္တလေးမြို့တော်ဝန်မန္တပ်အနီးကျုံးဘေးကစိုက်ကဲရနာထားတဲ့နေရာအနီးဒီကနေ့မနေ့ကပေါက်ကွဲမှုဖြစ်ပွားခဲ့ရာကထိခိုက်ဒဏ်ရာရသူတွေရှိတယ်လို့ကုညီကဲဆဲပေးသူတွေက VOA ကိုပြောပါတယ်။လက်တလောပေါက်ကွဲမှုနဲ့ပတ်သက်လို့ဘယ်သူဘဝလက်ချက်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီတကြံကာလမန္တလေးမြို့ကပေါက်ကွဲမှုကြောင့်တရင်ပေးပို့လာတာကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြမှာပါရှင
်။ဒီကနေ့မှတကြံအကြနေရေကစားပွဲတွေကျင်းပနေတဲ့မန္တလေးကျုံဘေး82လမ်း26လမ်းနဲ့28လမ်းက
ဆိုင်ကယ်ရရနားထားတဲ့နေရာမှာမနက်စနေကွယ်လောက်ကပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့တယ်လို့ကိုယ်တိုင်တွေ့သူတွေကဗီအိုကိုပြောပါတယ်။ကျွန်တော်တို့ကတော့မှဒီအုံးစုရဲ့အတန်ကြတော့လမ်းကြီးလိုက်ရတယ်။ဒီနေ့တော့တုံလို့သွားတော့တိကျသွားပြီးတော့နားဆွင့်နေတဲ့ဒီမှာနောက်တဲ့နားမလို့လောက်ချာတာ။နောက်တဲ့ထပ်ပေါ်ထပ်ပြီးတော့ပေါက်ခွဲ။အဲဆိုင်ကြီးနောက်သွားတာတော့ဒီလိုမျိုးလိုမျိုးလေ ကားကြီးထားကြီးတော့တွားကြီးဒီတွားကြီးဒီမှာပေါ့နော်အဲ့တော့သူတို့ဟာရင်းကဖြည့်တယ်သွားလားဆိုတော့ဆိုးရင်ဒီမျိုးမျိုးကြီးတော့လည်းတော့ရှိတာပေါ့လုံလုံကြီးတွေကတော့အပင်းသွားခိုင်းလို့အနေနဲ့နားမလို့လို့
ပောက်ကွဲမှုကြောင့်ဆယ်ဦးထက်မနေထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းအခင်းဖြစ်ရမှာအကူအညီပေးသူတယောက်ကပြောပါတယ
်ဆယ်နှစ်ယောက်ကြည့်တယ်ဘာလို့ဟိုတော့ပေါ်မှာပါတဲ့လူငါတွေရောလူတွေကပုံမဲ့တရားပဲရှိတာပါဗျာဟောအစားနာတာပဲပြောမှာပေါ့ဗျာအော်ကျွန်တော်တို့အနာတော့ပြောတာတော့ဟိုမပြီးဆုံးကြည့်တော့ပြောမှာပေါ့ကျွန်တော်လည်းဒီလူငါတွေကလူတွေပြောတဲ့အရာတွေကျွန်တော်ကသူဒီလိုဘောပြောတော့ကျွန်တော်ပြောနေတယ်ကျွန်တော်ကျွန်တော်တို့ဒီနေ့ညတော့ကြာတော့ကျွန်တော်တို့ဘာလဲကြောက်တယ်ကျွန်တော်ကျွန်တော်မရှိကြဘူးဒီ
ပောက်ကွဲမှုကြောင့်တရားရရှိတဲ့အထဲမှာကလေးငယ်တွေနဲ့အမျိုးသမီးတွေလည်းပါဝင်တယ်လို့ကဲဆယ်ရေးဆောင်ရွက်ခဲ့သူတွေကပြောပါတယ်ပောက်ကွဲမှုဖြစ်တဲ့ဆိုင်ကယ်ရပ်နားတဲ့နေရာဟာမန္တလေးမြို့တော်ဝန်မန္တန်နဲ့ပေ၈၀၀လောက်ကွာဝေးပြီးပောက်ကွဲမှုဖြစ်ပြီးနောက်စစ်ဆေးတာတွေလုပ်ခဲ့ပေမဲ့နောက်ပိုင်းမှာတော့ပုံမှန်လိုရေဆော့ကစားနေကြတယ်လို့မြို့ခံတွေကပြောပါတယ်မန္တလေးမြို့ကတကြံမန္တက်ရှိတဲ့နေရာအနီးမှာရဲနဲ့စစ်တပ်လုံခြုံရေးယူနေပြီးအရင်နှစ်တွေကထက်ပိုပြီးတင်းကျပ်တယ်လို့လည်းဆိုပါတယ်ပောက်ကွဲမှုကြောင့်ကလေးငယ်၅ဦးအပါအဝင်လူ၁၂ယောက်ဒဏ်ရာရရှိခဲ့တယ်လို့စစ်ကောင်စီကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့ပြီး PDF ကာကွယ်ရေးအဖွဲ့တွေရဲ့လုံရက်အဖြစ်နဲ့လည်းစွပ်စွဲထားပါတယ်ခင်ဗျာ
ကိုစံကျော်ပြောပြသွားတာပါဆက်လက်ပြီးတော့ကင်းပြည်နယ်ဒီထိုင်းမြန်မာနယ်စပ်ကမြဝတီမြို့ရဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်ထိုင်းနိုင်ငံနယ်စပ်ကကုန်သွယ်ရေးအချက်ချာမြဝတီမြို့မှာတိုင်းသားလက်နက်ကင်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့တွေကိုတိုက်ခိုက်ထိန်းချုပ်လိုက်ပေမဲ့လည်းဒီအုပ်ချုပ်ရေးရန်တရားကိုဘလို့ကင်တွေမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးမြဝတီမြို့ကိုအပြည့်အဝထိန်းသိမ်းအုပ်ချုပ်ဖို့လက်နက်ကင်အင်အားစုတွေကြားအားပြိုင်မှုတွေရှိနေတယ်လို့လည်းနီးဆက်သူတချို့ကပြောပါရယ်။ကင်းပြည်နယ်ကစည်ရေးတင်မာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားတာကိုကြည့်ကြရအောင်ပါရှင်
။ PNU ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေကထိန်းချုပ်ထားတဲ့ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာလက်နက်ကင်အဖွဲ့တွေအချင်းချင်းအုပ်ချုပ်ရေးဖွဲ့ဖို့ဘလို့ညှိနှိုင်းကြိုက်တွေ့နေတယ်လဲဆိုတော့သိချမသိရသေးပါဘူး KNU ကတော့မကြခင်မှာမြဝတီမြို့ကိုအုပ်ချုပ်နိုင်ရေးအတွက်တည်ငြိမ်အေဂျင့်နဲ့အခြေအနေရောက်အောင်ကြိုးပမ်းဆောင်ရွက်နေတယ်ဆိုပြီး AB လ7ရက်နေ့လုံးကလည်းသတင်းထုတ်ပြန်ထားပါတယ်မြဝတီမြို့ရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကခေါင်းဆောင်တူဦးကတော့ VOA ကိုအခုလိုပြောပါတယ
်အခုလောစဲ105ကြာပြီတော့105ကဘူချစ်သူက105ကိုအမှန်နဲ့ပြားအောင်ကိုရှောင်ခိုင်းပြီးတော့အဲ့မှာရိခါထောက်ပါပြီးသူကအကူအညီပေးနေတယ်လို့ကျွန်တော်သိရတယ်။အဲ့တော့သူကဟိုကဒီကစစ်ကူကတက်လာလို့ပေါင်းစုံဖြစ်လို့ရှိရင်မြန်မာမျိုးယူထိန်းချုပ်ပြီးခုမျိုးတော့တတ်မယ်ဆိုတဲ့ပုံစံမျိုးသူကလုပ်ချင်တာ။တကယ်တမ်းမြန်မာမျိုးကိုသိမ့်သိမ့်ပြီးတော့ဟိုစကားစကိုမောင်းထုတ်ပြီးရခြင်းကစီကလည်းအကင်းဝင်လေတယ်။ဟိုဘူချစ်သူဘွဲကလည်းကင်းဝင်လေတယ်။ကျေးဇူးနဲ့ပဲကြားလိုက်ဆိုင်နေကြတာဖြစ်တယ်ကျွန်တော်တို့ဒီပြက်ကခုနေမျိုးတော့သူတို့နဲ့ပူးပေါင်းဆွေးနွေးနေတာပဲရှိတယ်အဲအုပ်ချုပ်ရေးပိုင်းကသူတို့အုပ်ချုပ်ရေးရန်ပြပဲသွားမယ်အဲလိုနေသားမျိုးတွေရှိတော့ကျွန်တော်တို့ PDF တွေကတော့အုပ်ချုပ်ရေးရန်ပြကျွန်တော်တို့လည်းမဆိုင်ဘူးလောတဲ့ဆက်ဆက်ဆက်ကိုဆက်ပြီးတော်လာမယ်လို့ကျွန်တော်တို့ဆိုတော့ကဲ
ကုန်သွယ်စီးဆင်းမှုလူကုန်ကူးမှုတရားမဝင်စီးပွားရေးလုပ်ငန်းတွေနဲ့မြဝတီမြို့အုပ်ချုပ်ရေးဟာစိန်ခေါ်မှုတွေရှိနေပေမဲ့လည်းဒေသခံတွေရဲ့ပူးပေါင်းမှုတွေနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်သွားမယ်လို့လည်း KNU ကဆိုပါတယ်။လက်တလုံးမှာတော့စစ်ကောင်စီတပ်တွေကကော့ကရိတ်မြို့ကနေတက်လာနေပြီးလမ်းတစ်လျှောက်ပစ်ခတ်မှုတွေကြောင့်ကော့ကရိတ်မြို့နယ်မောင်းမရွာကဒေသခံတွေတေဆုံးဒဏ်ရာရတာတွေရှိနေတယ်လို့လည်းပြောပါတယ်
။ဟုတ်ကဲ့ကော့ကရိတ်မောင်းမရွာရွာတက်မှာပေါ့နော်။ကောင်းပြီလက်လက်ကြီးနဲ့လမ်းပစ်လို့အဲမြို့မီးတယောက်တွေရဆုံးဒဏ်ရာရတာ။အဲသူတို့အမီးနာပေါ့နော်ဒီအဆက်တွေပေါ့ပေါ်နေရတော့မောင်မအေးရွာတဲ့သူအဲ့နေရာလေးမှာသူစီကြောင်းထိုးလာတာပေါ့စီကြောင်းသူအာရှလမ်းကိုတက်ဖို့ကြိုးစားတာအာရှလမ်းကိုတက်ဖို့ကြိုးစားကျွန်တော်ကလည်းရလာတော့ဖြတ်နေတာပဲအကြောက်ဘူးကမလွယ်ဘူးလေ
အင်းအဲ့တော့များတယ်ဟုတ်ကဲ့အင်းအဲ့တမန်ငန်းငါလို့တမန်ငန်းငါအကအင်းအဲ့ဦးတုံးလာတော့ပါလာတယ်ကြောအခုခါမှာတော့ကော့ကရိတ်မျိုးကမြို့ပြတစ်ခုလို့ဖြစ်နေပြီဒေသခံတွေလည်းထွက်ပြေးနေရတယ်လို့အခုလိုမျိုးစစ်ကောင်စီတပ်တွေမြို့ရဲကိုဝင်ရောက်လာတဲ့အတွက်လည်းအိမ်တွေကိုပြန်လာတဲ့ဒေသခံတွေဟာထပ်ပြီးတော့ထွက်ပြေးနေရပါတယ်စစ်ကောင်စီကတော့ဒေသခံပြည်သူတွေကို
ရည်ရွယ်ချက်နဲ့ဒုက္ခပေးနေတယ်လို့လည်းကရင်ငြိမ်းချမ်းရေးအထောက်အပံ့ပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကပြောပါတယ်ဒီလိုတွေရှိတယ်ဒီလိုတွေရှိတာဒီလိုဒုက္ခပေးနိုင်ပါစေနဲ့တို့ကိုတိုက်ခိုက်နေတယ်တော်လိုင်းရေးအားစုဒုက္ခပူရောက်မှာဆိုတော့အဲ့လိုစနစ်ရုပ်ကျင့်သုံးနေလို့ကျွန်တော်တို့မြင်နေတယ်ကျုံတို့ချောင်းပြများပလိုက်နေရာတွေမှာတော့စစ်ကောင်စီတပ်တွေကိုပူးပေါင်း
ံခဲ့ပါတယ်။မြဝတီမြို့မှာတော့ပူပေါင်းတပ်ဖွဲ့တွေအပြင်နေကြားဆောင်တပ်ကလည်းတချို့နေရာတွေကိုတပ်ဆွဲနေရာယူထားပြီးဆော့ခွာသွားတဲ့ခလာရ205တပ်ဖွဲ့ဝင်တွေကိုကာကွယ်ပေးထားပါတယ်။ဒီအတွက်မြောက်ရီမြို့အုတ်ချိုရဲနေရာကိုဘယ်အဖွဲ့တွေကလုံဆောင်မလဲဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြောက်ရီမြို့ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ BGF ကို KNA နယ်ကြားဆောင်တပ်ကတစုံတရာပြောဆိုတာမရှိသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာလည်းမတွေ့ရသေးပါဘူးရှင်
။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်။နေပြည်တော်ပြည်ဦးလွင်နဲ့မော်လမြိုင်တို့ကိုဒရုန်းနဲ့တိုက်ခိုက်တဲ့ဤပညာကိုကြည့်မယ်ဆိုလို့ရှိရင်တော်လှန်ရေးအင်အားစုတွေဘက်ကအရေးပါတဲ့ထောက်လှမ်းရေးဤပညာစွမ်းရည်မြင့်မားလာတာကိုတွေ့မြင်ရတယ်လို့ American စစ်တပ်အငိမ့်စားဒုဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘက်က VOA ကိုပြောပါတယ်စစ်ကောင်စီအတွက်စီးရေးရအရေးပါတဲ့နေရာတွေကိုပိတ်မှတ်ထားတိုက်ခိုက်ခံရတဲ့အခြေအနေတွေဟာလက်ရှိတိုင်းပြည်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဘယ်လိုထင်ဟပ်စီပါသလဲအရက်ဖက်စစ်ဖက်ရေးရကျွမ်းကျင်သူAmerican စစ်တပ်အငိမ့်စားဒုဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
်ပထမဆုံးမေးချင်တာကဒီ droneTechnology ပေါ့နော် drone ဤပညာတွေကိုအခုအသုံးပြုပြီးတော့တိုက်ခိုက်လာတဲ့အပိုင်းမှာဟိုချင်းချင်းရှားရှားဖြစ်သွားတာကတော့ပြီးခဲ့တဲ့ဒီသတင်းပတ်အတွင်းပေါ့နော်ဒီနေပြည်တော်ကိုဟို NUG ဘက်ကနေပြီးတော့သူတို့ဒီတခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဒီ drone နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်စဉ်ကိုဖြစ်စဉ်မှာပေါ့နော်ဒေါက်တာမီမီဝင်းဘတ်ရဲ့သုံးသပ်ချက်ဘယ်လိုရှိပါလဲရှင်
အော်ကျွန်မဒီဥစ္စာမဖြေခင်ပေါ့နော်ကျွန်မ disclaimer လေးတော့ပြောဖို့လိုအပ်ပါတယ်အာကျွန်မဒီနေ့ပြောသွားတဲ့ဥစ္စာတွေသုံးသပ်သွားတဲ့အချက်အလက်တွေကကျွန်မပုံကုတ်တယောက်အရင်အနေနဲ့လုပ်သွားတာပါဘယ်အဖွဲ့အစည်းကိုမှကိုစားပြီးပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်အာဒီဒီမေးခွန်းနဲ့ပတ်သက်ပြီးတော့ drone ဒီနောက်ဆုံးအာဒီဟိုနေ့မှာနေပြည်တော်မှာ drone သုံးပြီးတော့တိုက်သွားတာရယ်နောက်ပြီးတော့ဟိုနေ့မဟုတ်မမြိုင်ဘက်မှာလည်းเนาะအာဒီဟို drone သုံးပြီးတော့တိုက်သွားတာရယ်အရန်ပဲထိရောက်တယ်လို့ပြောလို့ရတယ်နောက်ပြီးတော့အဲ့မှာလဲ symbolically လဲရှိတယ်ပေါ့နော်တင်းတင်းရှားရှားပေါ့နော်ဖြစ်တယ်ကျမအတွက်ကဒီ drone ဟိုနည်းသူတို့သုံးသွားတာတဲ့ကိုကျမဘာသွားတွေ့လဲဆိုတော့ဒီ drone အသုံးချပြီးတော့စစ်တိုက်တဲ့အခါမှာအဲ့ဒီဥစ္စာထိထိရောက်ရောက်လုံနိုင်ဖို့အတွက်ကဟိုနည်း intelligence လို့တယ်right drone ရှိနေပေမဲ့ကိုပစ်တဲ့ target drone ကကြီးလိုက်လို့ရှင်ဒါ guided missile တခုပဲသူတို့သုံးသွားတဲ့ဥစ္စာ guided missile so guided missile လို့ပြောလိုက်လို့ရှင်ကိုရဲ့ target ကဘယ်နေရာမှာရှိမလဲထိထိရောက်ရောက်ကို target ကိုရောက်နိုင်ဖို့အတွက်ကဒါ intelligence operation အရန်လိုအပ်တယ် so ဒီမှာနည်းနေရာမှာသုံးရတာဒီမှာဘာသွားတွေ့လဲဆိုသူတို့ရဲ့ intelligence operation ကပို့ပြီးတော့တိုးတက်လာတယ်လို့ကျွန်မတွေ့ရတယ်နောက်တစ်ခုကနောက်တစ်ခုကကြတော့ဒီပူးပေါင်းဆောင်ရွက်တယ်လို့ခုနပြောသွားတယ်เนาะအဖွဲ့အဲ့ဒီဥစ္စာဆိုဒီ joint operation သူတို့မှာ joint operation တွေကအရင်ပဲလုပ်နိုင်လာတယ်တိုးတက်လာတယ်လို့လည်းပြောလို့ရတယ်အဲ့ဒီဥစ္စာအရင်ရေးကြည့်တယ်ဒီ joint operation ပူးပေါင်းဆောင်ရွက်ရေးဆိုတာအရေးကြီးဆုံးပဲနောက်ပြီးလဲပြီးတော့ number 3ကကြတော့ OPSEC operation security ဒီဥစ္စာကသူတို့ operation security အသေးချာလုံးလုံးချုံချုံသတင်းကိုလုံးလုံးချုံချုံလှုပ်ထားနိုင်တဲ့အခါကျတော့ကိုယ့်ရဲ့ရန်သူကဒီလိုဆိုအငိုက်ချိသွားတယ် အငိုက်ရှိသွားတယ်ဆိုအဲ့လိုမျိုးသုံးကျမကတော့အဲ့ဒီအခု drone နဲ့တိုက်သွားတဲ့အချိန်မှာဒီသုံးချက်ကပို့ပြီးတော့အရေးကြီးတယ်လို့ကျမထင်တယ
်အဲ့ဒီမှာသူတို့အသုံးပြုတဲ့ဒီဒုံးအမျိုးအစားပေါ့နော်ဒုံးကြီးအမျိုးအစားတွေကိုကြည့်မယ်ဆိုရင်ရောဒေါက်တာမိမိပြုံးပတ်ဘယ်လိုသုံးသပ်လဲရှင်
အကြောင်းကြီးအမျိုးအစားလို့ပြောလိုက်လို့ရှိရင်တော့ကျွန်မခုနပြောသလိုပဲအဲ့ဥစ္စာတွေကဟိုနည်းအာပါလေ guided missile လို့မျိုးသူတို့သုံးသွားတယ်အဲ့ဒီမှာသူတို့ဘက်ကနည်းနည်းဟိုနည်းဒီတော်လိုင်းရေးဘက်ကဘက်တော်သားတွေပေါ့နော်သူတို့လုတ်သွားနိုင်တာကဒီ jammer ရန်သူဘက်ကစစ်တပ်ဘက်ကလုတ်ထားတဲ့ jammer ကိုဘလို့အဲ့ဒီထိုးပေါက်ပြီးတော့ပေါ့နော်အဲ့ဒီထဲမှာဝင်နိုင်တဲ့ဥစ္စာအဲသူတို့ရဲ့ technology တခုပဲဒါမှမဟုတ်လို့ရှိလဲ intelligence ဘာလို့လဲဆိုတော့ drone jammer တွေက24နာရီဖွင့်ထားခြင်းနိုင်မှဖွင့်ထားလာနိုင်တယ် right ဆိုတော့သူတို့အနေနဲ့ဒီဘယ်အချိန်မှဒီ drone jammer တွေပိတ်ထားလဲမပိတ်ထားဘူးသူတို့မှ intelligence ရှိလားဒါမှမဟုတ်လို့ရှိရင်လည်းကဲလို့ drone သုံးတဲ့အခါမှာဒီ drone တွေကိုဒီ jammer တွေနဲ့ဟိုနေရနိုင်ဖို့အတွက်ကရှောင်နိုင်ဖို့ပေါ့နော် jammer တွေနဲ့ရှောင်နိုင်ဖို့အတွက်ဒီမှာ hopping frequency series ဆိုရရှိတယ် frequency ကိုပြောင်းလိုက်သွားတာဆိုအဲ့ဒါတော့ကျွန်မမသိဘူးအဲ့လိုမျိုးသူတို့ technology နဲ့သုံးလားမသုံးလားကျွန်မမအသေးချာတော့မသိဘူးအဲ့ဒါနှစ်မျိုးဖြစ်နိုင်တယ်လို့ခုနပြောတယ်ရန်သူရဲ့ဒီ jammer တဲ့မှာ gap ရှိနေတဲ့အချိန်မှာလစ်နေတဲ့အချိန်မှာပေါ့နော်လစ်ဟနေတဲ့အချိန်မှာပြန်သွားနိုင်လားဒါမှမဟုတ်လို့ရှိလို့ရှိရင်လေကိုဘက်ကရှိတဲ့ drone တွေကဒီ frequency hopping ပေါ့နော်ဒီ jammer ရဲ့ဟိုနေကိုကြော်လွှားနိုင်ဖို့အတွက်ကို frequency ခဏခဏပြောင်းပြီးတော့သွားတိုက်နေတယ်အဲ့ဒါတော့မသိဘူးဒါပေမဲ့အဲ့လိုမျိုးတစ်ခုခုဖြစ်သွားလို့အဲ့ဒီအောင်မြင်ပြီးတော့တိုက်သွားနိုင်တာလို့ပြောလို့ရပါတ
ယ်။ Okay. အဲ့တော့စီးအရဆိုရင်နီးပြူဟာကြတဲ့ဒီနီးပြူတော်လိုနေရာမျိုးတို့နောက်တစ်ခါဒီမော်လမြိုင်တို့မေမျိုးတို့ပေါ့နော်သူတို့ဒီစစ်ကောင်းဆောင်ဘိုင်းကသွားပြီးတော့ဒီသူတို့ရဲ့အစည်းအဝေးတွေသွားတက်ရောက်နေတဲ့အချိန်မှာဒီ drone တွေနဲ့တိုက်ခိုက်မှုဟာအခုဒီစစ်ကောင်းစီရင်ဆိုင်နေရတဲ့စိတ်ခေါ်မှုတွေရောဘလို့ထင်ဟပ်စေလဲရှင
်။စစ်ကောင်းစီကတော့ခုနကကျွန်မအစိုးရကြီးကပြောသလိုပဲတော်တော်သူတို့ရဲ့စစ်တပ်ဖက်ကသူတို့ကတော်တော်ကြနေပြီအရန်ကြနေပြီသူတို့ဘက်ကကြလာလေလေဒီဘက်ကလည်းတော်လှန်ရေးဘက်ကလည်းပို့ပြီးတော့တိုးတက်လာတယ် right ခုနကကျွန်မပြောတဲ့ drone technology တဲ့ဆိုင် drone ရှိတယ်ဒါပေမဲ့ကိုယ် intelligence မရှိဘူးဆိုလို့ရှင်ကိုပြစ်ချင်တာပြစ်တဲ့အခါမှာမထိလိုက်တဲ့အခါကျလကားပဲဒါပေမဲ့ဒီခါ drone ပြစ်လိုက်တဲ့အခါမှာသူအသေးချာတိတိကျကျကိုယ့်ရဲ့ target ကိုနော် target ကိုဖြစ်တယ်အဲ့ဒီအချိန်မှာဘယ်သူကဘယ်နာရောက်နေမလဲဘယ်အချိန်မှာရှိနေမလဲအဲ့ကြတော့မှ drone နဲ့ strike လုပ်တဲ့အခါမှာကိုယ့်ရဲ့ဒီဥစ္စာ impact ကဒီစစ်စင်ရဲ့အတွက်ပို့ပြီးတော့များတယ်ပို့ပြီးတော့ထိရောက်တယ်လို့ပြောလို့ရအဲ့ကြောင့်မလို့ကျွန်မခုနကပြောသွားသလိုပဲintelligence operation ကပို့ပြီးတော့အရေးကြီးတယ်နော် drone ရှိပြီးတော့ intelligence မရှိလို့ရှိရင်အလကားပဲပြစ်တာပြစ်နေတာပဲ drone ကုန်နဲ့ပတ်စံကုန်လူပန်းပြီးတော့ဘာမှအထိရောက်မရှိ right ဆိုတော့သူတို့ကဒီဥစ္စာဒီ intelligence operation အရန်တိုးတက်လာတာကျွန်မတွေ့ရတယ
်။အဲ့ဒီလိုမျိုးပေါ့နီးပညာပိုင်းရပါတော့ကိုယ့်ရဲ့ပြစ်မှတ်ကိုရောက်အောင်ချိန်ပြီးတော့ပြစ်နိုင်ဖို့ဒီသူတို့ရဲ့ဒီနီးပညာတွေပေါ့နော်အသုံးပြရတဲ့အပိုင်းမှာအခုလို NUG တို့ဒီ PDF တို့တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဒီဒါမျိုးတွေတိုးတက်လာဖို့ဆိုရင်ဘယ်လောက်ထိသူတို့ဟိုရင်းနှီးမြှုပ်နှံရမလဲဥပမာငွေကြေးရဆိုလဲဘယ်လောက်ထိသူတို့ကုန်ကြခဲ့ရတယ်လဲပေါ့နော်ဘယ်လိုသုံးသပ်နေရှင်
ဟုတ်ကျွန်မနေတော့ဘလောက်ကုန်နေတော့ကျွန်မမသိဘူးပေါ့အတိအကျမသိဘူးပေါ့နော်ဒါပေမဲ့လည်းစောကြီးတွေကသူတို့ဒီ drone တွေအတွက်ကို fund raising အများကြီးလုပ်ထားတယ် diaspora ဟိုပြည်ပမှာရှိနေတဲ့မြန်မာလူတွေပြည်ပမှာရှိနေတဲ့မြန်မာတွေနဲ့တိုင်းရင်းသားတွေပေါ့နော်ဘာလို့ဆိုကျွန်မအခုလေးနေမဲ့ဒီဟိုနည်း Oslo သွားလာတယ် Paris သွားလာတယ် London မှာသွားလာတယ်အဲ့မှာလူတွေကအားလုံးတက်တက်ကြွကြွနဲ့နော်ဒီတော်လန်ရေးကိုအခုလက်ရှိ support လုပ်နေတုံးပဲထောက်ပံ့နေတုံးပဲသူတို့ဆိုတော့အဲ့ဒီကလူတွေကနေပြီးတော့နည်းပညာတွေရောနောက်ပြီးတော့ funding နော်ဟိုနည်းငွေကြေးရောအကုန်ကြရအဲ့ဒါကြီးပို့ပေးညာအခုလက်ရှိမပြီးအခုလက်ရှိမဆုံးသေးဘူးသူတို့လုံနေတော့မယ်အဲဒီလိုအဆုံးချနိုင်လာတာပေါ့နော်အဲ့ဒါမဆောင်လို့ပြောလို့ရတယ်အော်ဩစရာမဟုတ်ဘူးသူတို့တွေကဒီဥစ္စာကိုအတူတကွာပေါ့နော်ပူပေါင်းပြီးပါနဲ့ပြီးတဲ့နဲ့ပူပေါင်းဆောင်ရွက်နေကြတာ
အဲ့တော့ဒီလို drone နဲ့တိုက်ခိုက်မှုမျိုးကစစ်ကောင်စီနဲ့အခုဒီ NUG တို့ PDF တို့နဲ့ဒီတိုက်နေတဲ့တိုက်ပွဲတွေပေါ်မှာရောဘယ်လိုတက်ရောက်မှုတွေဖြစ်လာနိုင်မလဲရှင်
ခုနပြောသွားသလိုပေါ့ဟိုဒီဒီဥစ္စာဒီချင်းချင်းရှားရှား symbolic ရှိတယ်အဲ့ဒီအခါကျတော့ပို့ပြီးတော့ပါလဲ psychological နော်ဟို psych war အနေနဲ့ပေါ့နော်ဒီစစ်တပ်ထဲမှာရှိနေတဲ့လူတွေကလည်းပို့ပြီးတော့ကြောက်ရွံ့လာတယ်သူတို့ဒီဘက်ကတိုးတက်လာတယ်ဆိုတဲ့ဥစ္စာကိုလည်းချင်းချင်းရှားရှားပြနိုင်တယ်ပေါ့နော်ပြနိုင်တယ်နောက်ပြီးတော့ဟိုသူတို့ဘက်မှာလည်းဒီသူတို့ဆိုတာဟိုနည်းအာတော်လန်ရေးဘက်တော်သားတွေကလည်းပူပြီးတော့ထိရောက်စွာပူပြီးတော့ထိရောက်ရောက်တိုက်လာနိုင်ပြီးနောက်ပြီးတော့ဟိုနေပြီးတော့ဆိုလို့ရှိရင်လည်းတို့အထဲမှာလုံလုံချုံချုံလှုပ်ရှားတဲ့နေရာကိုတို့အထဲဝင်ပြီးတော့တိုက်နိုင်တယ်ဆိုတော့အဲ့ဒီဥစ္စာ psychologically ပေါ့နော်အရင်ပဲအာထိခိုက်တယ်ပေါ့စစ်တပ်ဘက်ကစစ်တပ်ဘက်ကအရင်ထိခိုက်သွားတယ်။ဒါတို့အနေနဲ့လည်းဒီဘက်ကဒီလိုမျိုးကိုဟိုဘာလဲ operation security သူတို့ဘက်ကတည်င်းတွေပောက်တာကြီးအများကြီးရှိလာတယ်เนาะနောက်ပြီးတော့သူတို့ကိုနိုင်လက်ဒီ drone ကို anti drone နဲ့ပတ်သက်ပြီးတော့သူတို့အသေးစားမကာကွယ်ပေးနိုင်တော့ဆိုတာတွေ့လာတယ်ဆိုတော့အဲ့ဒါကိုပြန်ပြီးတော့ကြီးလိုက်လို့ရှိရင်စစ်တပ်ဘက်ကတော်တော်စိတ်တက်ကြပြီးတော့ဒီတော်လှန်ရေးဘက်ကစိတ်တက်တွေပို့ပြီးတော့မြင့်မာလာတယ်အဲ့ဒီအချိန်မှာဒါကျွန်မအများအားပြောနေတာစစ်တိုက်ပြီဆိုတာဘာလဲ will to fight you know စစ်သားကြီးရဲ့ will to fight you know သူရဲ့စိတ်တက်ကွာရမ်းရည်ကြီးတယ်ရမ်းရည်ကြီးတယ
်အဲ့ဒီညမှာတစ်ဖက်မှာတော့ဆွဆွားဟိုဒေါက်တာမီမီဝင်းဘက်ပြောသွားတဲ့နေရာမှာလေဒီစစ်ကောင်စစ်ဘက်ကသူတို့ပြန်ပြီးပြစ်ချနိုင်ဖို့ပေါ့နော်ဒီ drone တိုက်ခိုက်မှုတွေပြန်ပြီးပြစ်ချနိုင်ဖို့သူတို့လည်းကြိုးပမ်းခဲ့တဲ့အပိုင်းမှာဟိုနေတီရောမှာတိုက်ခိုက်ခဲ့တဲ့အပိုင်းဆိုရင်စစ်ကောင်စီကထုတ်ပြန်တဲ့နေရာမှာတော့သူတို့ဟာခုနှစ်ဆင်းလောက်ကိုသူတို့ပြစ်ချနိုင်ခဲ့တယ်ဆိုတာမျိုးသူတို့ပြန်ပြီးတော့ထုတ်ပြန်တဲ့အထက်မှာတွေ့ရတယ်ဆိုတော့ဒီအပိုင်းကိုဘယ်လိုမြင်မိလဲရှင်
ဒါပေမဲ့သူတို့ပြစ်ချနိုင်မဲ့ဘယ်လောက်ပြစ်ချနိုင်လဲဆိုတော့ကျွန်တော်အတိအကျတော့မသိပါဘူး right အာဟိုနေဒီထဲမှာသူတို့ပြောတာပဲပြောတယ်ဒါပေမဲ့သူတို့အထဲကိုဒီဥစ္စာသူတို့ 100% ပေါ့နော်တရားရာခိုင်နှုန်းလုံးဝဟိုဘာလဲ defend မလုပ်နိုင်တာမကာကွယ်နိုင်တာဒါဆိုနေပြည်တော်ထဲမှာမလုံခြုံတော့ဘူးလို့ဆိုပြသွားတာ
အဲ့ဒီအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်ဒီလိုနီးပညာအရာပေါ့နော်ဒီ drone နီးပညာတွေကိုသုံးပြီးတော့ drone နဲ့တိုက်ခိုက်လာတာကဒီအခုလက်ရှိမြန်မာနိုင်ငံမှာတကယ်ကိုကြီးထွားပြီးတော့ဟိုကြီးထွားလာနေတဲ့ဒီလက်နက်ကိုင်ပဋိပက္ခတွေကိုဟိုထိန်းချုပ်ဖို့ပေါ့နော်စစ်ကောင်စီရဲ့ကြိုးပမ်းမှုတွေရောဘယ်လိုထိခိုက်မှုတွေရှိနိုင်မလဲရှင
်အာသူတို့ကတော့သူတို့တက်တဲ့နီးနဲ့ပေါ့နော်ဒီ anti drone operation ကိုသူတို့လုပ်တော့မယ်drone ကိုဘယ်လိုကောက်ွယ်မလဲဒီမှာ jammer ပို့ရှိလာရင်ရှိလာနိုင်လိမ့်မယ်သူတို့အတွက်ပို့ပြီးတော့ training ပေါ့နော်ဒီတကယ်လို့လာလို့ရှင်ဘယ်လိုပြစ်ချရမလဲဆိုတဲ့ဥစ္စာသူတို့မှာ training တွေပို့ပြီးတော့ရှိလာလိမ့်မယ်ဒါပေမဲ့လည်းဒီဘက်ကဒီတော်လန်ရေးဘက်ကလည်းဒီဥစ္စာဒီခုနပြောတဲ့ intelligent ဘယ်အချိန်မှာဒီဥစ္စာဒီ jammer တွေက gap ဖြစ်နေလဲ you know ရှိနေတဲ့ဥစ္စာသူတို့ပို့ပြီးတော့တိလာလေလေအဲ့ဒီဟိုနေ gap ထဲဝင်လို့ရတာလေနောက်ပြီးတော့သူတို့ရဲ့ jammer တွေရဲ့ frequency ကိုသိလို့ရှိရင်ဒီဘက်ကလည်းဒီဘက်ကနေပြီးတော့ frequency တစ်မျိုးနဲ့ဝင်လာလို့ရကို drone တွေကို frequency တစ်မျိုးနဲ့ပေါ့နော်ဝင်လာလို့ရတယ်အဲ့လိုမျိုးတွေလုပ်လို့ရတယ်ဒါပေမဲ့ဒီဥစ္စာ technical tactical ပေါ့နော်အဲ့ဒါ very tactical ပြန်ပြီးတော့ကျမ zoom out လုပ်ပြီးတော့တစ်ခါလေတစ်ခုလုံးကိုပါလဲတော်လန်ရေးတစ်ခုကိုပြန်ကြည့်လိုက်မယ်ဆိုရင်ကျမရင်ထဲကပြောထားတဲ့အတိုင်းပဲဒီဥစ္စာအခု drone နဲ့ဖြစ်နေတဲ့ဥစ္စာတွေကလည်းကျမရဲ့ tipping point ရောက်နေတဲ့ tipping point ကိုရောက်ပြီးသွားပြီဆိုတဲ့ဥစ္စာကိုပြနေတာပဲပြနေကျမပြောရမလား1027 operation 1027တော့ကျမပြောလိုက်တယ်ဒီဥစ္စာ tipping point ရောက်သွားပြီဆိုဒီ drone နဲ့ပတ်သက်ပြီးတော့လုပ်နေတာလည်း tipping point နဲ့ end point ကိုသွားနေတဲ့နည်းတွေလို့ပြောလို့ရပါတယ်
ဒီညမှာလေအဲ့ရုရှားရဲ့အကူအညီနဲ့ပေါ့နော်အခုစစ်ကောင်စီကသူတို့စီးရေးပူပေါင်းလေ့ကျင့်တာတွေဒီရုရှားဘက်ကနေပြီးတော့ဒီ drone နဲ့တိုက်ခိုက်တဲ့နည်းပညာတွေပြန်ပြီးခြေမုံမှုဆိုတဲ့အပိုင်းပေါ့လေအဲ့ဒါကိုစစ်ကောင်စီကရောသူတို့ဒီရုရှားအကူအညီနဲ့ပြန်ပြီးတော့လှုပ်လာနိုင်မယ်လေအနေအထားမျိုးဘယ်လိုရှိမလဲရှင
်ဟုတ်တယ်လေသူတို့အတွက်ကတော့ဒီလိုမျိုးနောက်ထပ်စစ်စင်ရေးနဲ့ပတ်သက်ပြီးတော့ technical support ကတော့ဒီရုရှားကိုပြန်ရုရှားတခုပဲကြံတော့တာဟုတ်ရုရှားတနိုင်ငံမယ်ဆိုသွားမယ်ဒါပေမဲ့ရုရှားကအလကားတင်ပြီးတော့မဟုတ်ဘူးရုရှားကပေးတဲ့ဥစ္စာတွေအားလုံးကပတ်စံနဲ့ပေးရတာဆိုတော့ဒီမှာပတ်စံတွေမရှိလာနေလေဒီသူတို့အတွက်ကလူစားရေးအတွက်ဝယ်ဖို့အတွက်ဒီလိုမျိုး training ရဖို့အတွက်ကပို့ပြီးတော့ခက်ခဲလာနေပြီပေါ့ဒီ Singapore ကပြောလိုက်တယ်မှာဒီလက်နက်တွေဝယ်နိုင်ဖို့အတွက်ကိုသူတို့အများကြီးရဲ့ limit လောက်လိုက်တယ်ဆိုတာရုရှားတို့ဘာလို့ဆိုတဲ့ဥစ္စာကျွန်တော်ကပြောသွားတယ်လို့ပဲသူတို့ပတ်စံပြီးတော့မှသူတို့လုပ်ပြီးအလကားလုပ်ပြီးတယ်လို့ဒီမဟုတ်ဘူးသူတို့ကမှပတ်စံမရှိတော့ဘူးဟိုသူတို့ပေးနိုင်တဲ့ပတ်စံအတွက် နီလန်းနေတယ်မရှိတော့ဘူးဆိုလို့ရှင်သူတို့အတွက်ကတော်တော်ခက်ခဲသွားတာပေါ့
အခုလိုမျိုးတကြံအခါသမယမှာအချိန်မရှိတဲ့ကြားထဲကနေပြီးတော့ BOE မြန်မာပိုင်းကမေးတဲ့မေးခွန်းတွေကိုအချိန်ပေးဖြည့်ဆိုတဲ့အတွက်ဒေါက်တာမီမီဝင်းဘတ်ကိုကျေးဇူးတင်ပါတယ်ရှင့်
ကျေးဇူးပါဒီကုလားမင်းနဲ့တက်မှာပေါ့နော်ဒီပူပြီးတော့မြန်မာလူမျိုးတွေဒီဒီဒီရုပ်စာယူပြီးဆုံးအောင်ငင်းချမ်းစွာနေနိုင်ပါစေလို့ကျွန်မဆုတောင်းပေးပါတယ
်ဒါကတော့တနင်္ဂနွေညကြမ်းတိုင်းတင်ဆက်နေကြမြန်မာဒီမိုကရေစီရေးရာအစီအစဉ်ပါရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio စီစဉ်ကိုကျမတို့ဒီ Radio အစီအစဉ်ဒီ Radio ကနေအပြင်အခုလို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်တင်ဆက်နေပါတယ်။ကျမတို့အစီအစဉ်တွေကိုလည်းတိုက်ရိုက်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုဆက်လက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ကြရအောင်ပါရှင်။ရခိုင်ပြည်နယ်မှာစစ်ရှုံးနေတဲ့စစ်ကောင်စီဟာစစ်မှုမထမ်းမနေရဥပဒေနဲ့ရိုဟင်ဂျာတွေကိုစစ်သားစုဆောင်ပြီးတော့စစ်တင်တန်းတွေပေးရှေတန်းကိုဆေလွတ်တဲဆိုတဲ့သတင်းတွေစစ်မှုထမ်းရမှာကိုစိုးရိမ်တဲ့အတွက်ရိုဟင်ဂျာလူငယ်တွေဒုက္ခသည်စခန်းတွေကထွက်ပြေးတယ်ဆိုတာတွေနဲ့ရိုဟင်ဂျာတွေကအလိုမရှိလို့ဆန္ဒပြတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဘာကြောင့်ဒီလိုအခြေအနေတွေဖြစ်ပေါ်နေရသလဲဆိုတဲ့အကြောင်းကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာစောင်းမရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ရှင်။
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မမီဒီယာမြင်ကွင်းကန်တာကနေမစားရတဲ့အမဲတဲနဲ့ပက်တဲ့စစ်ကောင်စီလှုပ်ရအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါနေပြည်တော်မှာရှိတဲ့စစ်ကောင်စီဌာနချုပ်စစ်ကောင်စီဥက္ကဋ္ဌနေအိမ်နဲ့အေလာလေစိတ်တွေကိုတော်လှန်ရေးတပ်ဖွဲ့တွေကအေဘီလာ၄ရက်နေ့မှာအသေးခံဒရုန်းတွေနဲ့တိုက်ခိုက်ခဲ့တဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်စစ်ကောင်စီရုံးဆိုင်ရာနေပြည်တော်ကိုဒရုန်းတွေနဲ့တိုက်ခိုက်ခံရပြီး9ရက်မြောက်နေ့မှာပဲစစ်ကောင်စီဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်မော်လမြိုင်မြို့ရှိအရှိတောင်တိုင်းစစ်တပ်သားချုပ်ဝင်းထဲမှာအသေးခံဒရုန်းတွေနဲ့တိုက်ခိုက်ခံရတဲ့ဆိုတဲ့သတင်းတွေ AB 9ရက်နေ့မှာထွက်ပေါ်လာပြန်ပါတယ်။နှွေဦးဒေါ်လန်ရေးတနည်းအားဖြင့်လက်နက်ကင်ဒေါ်လန်ရေး3နှစ်ပြည့်လာချိန်မှာစစ်ကောင်စီရုံးဆိုင်ရာနေပြည်တော်အပါအဝင်မြို့ကြီးတွေနဲ့မြို့ပြဒေသတွေမှာရှိတဲ့အရေးပါတဲ့စစ်ကောင်စီပစ်မှတ်တွေကိုဒေါ်လန်ရေးအင်အားစုတွေကတိုက်ခိုက်ချင်းကြောက်လာနိုင်တဲ့အနေအထားရောက်ရှိလာတာကိုတွေ့ရပါတယ်။အခြားတစ်ဖက်မှာလည်းတိုင်းရင်းသားလက်နက်ကိုင်အင်အားစု ERU တွေနဲ့တော်လိုင်းရင်အင်အားစုတို့ရဲ့ပူးပေါင်းတပ်ဖွဲ့တွေဟာလည်းရှမ်းပြည်နယ်၊ကချင်ပြည်နယ်၊စကိုင်းတိုင်း၊ပဲခူးတိုင်း၊ချင်းပြည်နယ်၊ရခိုင်ပြည်နယ်နဲ့အခုနောက်ဆုံးကရင်ပြည်နယ်မှာရှိတဲ့အရေးပါတဲ့နေဆက်မြို့မြဝတီဒေသကိုကရင်အမျိုးသားအစည်းအရုံး KNU နဲ့တော်လိုင်းရင်အင်အားစုပူးပေါင်းတပ်တွေကထိန်းချုပ်လိုက်တဲ့ဆိုတဲ့သတင်းတွေကိုမီဒီယာတွေကဖော်ပြနေကြတာတွေ့ရပါတယ်။ပြောရရင်စစ်ကောင်စီအနေထားဟာဖျို့ဖျဲဖြစ်နေပါပြီ။ထိန်းချုပ်နိုင်တဲ့နယ်မြေဧရိယာတဖြည်းဖြည်းဆုံးကျုံးလာကနေပြည်တော်တည်ပင်လင်လုံခြုံစိတ်ချရတဲ့အနေထားမရှိတော့ပါဘူး
။စီးပွားရေးဘက်မှာလည်းရွှေဈေးဒေါ်လာဈေးတွေကထိပ်ပြရအောင်တက်၊လျှက်စစ်ဘီးကလည်းစိုးစိုးရွားကိုပြက်နေ၊ပြည်လဲရေးကြောင်းလန်းကကုန်သွယ်မှုတွေကျဆင်းနေသလိုနေဆက်ကုန်သွယ်ရေးဟာလည်းရက်တလောက်ဖြစ်နေတဲ့အနေထားပါ။ဒီလိုခြေတွေကိုစီးပွားရေးဥပေါ်လာပါတယ်လို့ပြောတယ်စစ်ကောင်စီခေါင်းဆောင်ရဲ့ငါးစကားလွှားရပြောတဲ့စကားဟာပြည်သူတွေကြားမှာရဲစရာဟာသတစ်ခုဖြစ်ခဲ့တာတွေ့ရပါတယ်လက်ရှိစစ်ကောင်စီရဲ့အနေထားဟာနိုင်ငံရေးစီရင်စီးပွားရေးအဖက်ဖက်မှာဘဲခစ်ဘဲကလာနဲ့ဘာမတူအောင်ကိုရိုးရွေးကြဆင်းနေတာကိုတွေ့ကြရမှာပါဒါကြောင့်လဲထိုင်းဝီကြီးချုပ်စရတ္တတာဝီစင်ကမြန်မာစစ်ကောင်စီအင်အားချင်းနဲ့လာနေပြီလို့ရိုက်တာသတင်းဌာနကိုပြောကြားခဲ့တာဖြစ်ပါပါ
စစ်ကောင်စီဘယ်လောက်အင်အားရှိနေလာတယ်လဲဆိုနိုင်ငံသားဖြစ်ခွင့်လည်းမပေးရိုင်ဂျာဆိုတဲ့အသုံးနှုန်းကိုတောင်လက်မခံနိုင်ရက်ဆက်စွာခြေမုံပြီးနိုင်ငံတွင်းကမောင်းထုတ်ခဲ့တယ်သူတို့အမုန်းကြီးမုန်းတဲ့ရိုင်ဂျာတွေကိုစစ်တပ်ထဲစွဆွဲသွင်းရတဲ့ဘဝကိုရောက်နေတာတွေ့ကြရမှာဖြစ်ပါတယ်မြန်မာနောင်ရင်2024 February 18ရက်နေ့တည်င်းမှာစစ်မှုမထမ်းလို့၍ ဒုက္ခသည်စခန်းမှာရိုဟင်ဂျာလူငယ်တချို့ထွက်ပြေးဆိုတဲ့သတင်းတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာရခိုင်ပြည်နယ်ကြောက်ဖြူမြို့တောင်ဘက်3မိုင်ကွာမှာရှိတဲ့ကြောက်တလုံးဒုက္ခသည်စခန်းကိုစစ်ကောင်စီအုပ်ချုပ်ရေးအဖွဲ့ဝင်တွေရောက်လာပြီးစစ်မှုထမ်းမှုစီရင်လာောက်တဲ့အကြောင်းဖော်ပြထားပါတယ်။စီရင်လာောက်တဲ့အဖွဲ့ကကြောက်ဖြူခြေဆိုင်ခလာရ30လီတက်ရင်မှုဒုတိယပုံမှုကြီးမျိုးဆွေလက်ကရခိုင်တွေကိုစိတ်မချဘူး။သူတို့ကနောက်ကျောကိုဓာတ်နဲ့ထိုးမှလို့ပြောတယ်ဒီစခန်းထဲကလူတွေရိုဟင်ဂျာတွေကကျွန်တော်တို့ရဲ့သွေးချင်းသားချင်းညီကိုမောင်နှမအဆိုပြီးအဲ့ဒီလိုပြားရည်နဲ့ဝမ်းချတယ်လို့အသက်50အရွယ်ရိုဟင်ဂျာအမျိုးသမီးတဦးကပြောတဲ့အကြောင်းဖော်ပြထားပါတယ်။2024 AB 9ရက်နေ့ ARD သတင်းဌာနရဲ့ရိုဟင်ဂျာတွေစစ်မှုထမ်းမှုဖိအားပေးချင်းကြောက်ခံနေရဆိုတဲ့ရုပ်သံသတင်းမှာလဲရခိုင်ပြည်နယ်မြောက်ပိုင်းဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုစစ်ကောင်စီကအတင်းအဓမ္မစစ်မှုထမ်းခိုင်းနေတဲ့အကြောင်းမိသားစုဝင်တွေရဲ့အသက်အန္တရာယ်ကိုချိန်ကြောက်နေတဲ့အကြောင်းရိုဟင်ဂျာ1000ကျော်ကိုအတင်းအဓမ္မစစ်တင်နှံပေးနေကြောင်းတင်ဆက်သွားတာတွေ့ရပါတယ်
။ရခိုင်တပ်တော်အေအေကလည်းရသည့်တောင်မြို့နယ်စစ်ကောင်စီအခြေဆိုင်စခန်းတွေကိုသိမ်းပိုက်တဲ့အခါမူစလင်အလောင်းတွေကိုတွေ့ရပါတယ်။ဒီအလောင်းတွေဟာစစ်ကောင်စီကလုံးလုံးလပ်လပ်စစ်တင်နှံပေးပြီးတော့ရှေ့တန်းလွတ်လိုက်သူတွေဖြစ်တယ်လို့မတ်လ18ရက်နေ့မှာထုတ်ပြန်ခဲ့တဲ့အေအေကြေညာချက်မှာဖော်ပြထားပါတယ်။ဒါပြည်ရခိုင်ဒေသမှာအေအေဆက်ကြီးရေစနာပြပွဲတွေစစ်ကောင်စီကဆင်တဲ့ဆိုတဲ့သတင်းတွေကိုလည်းမီဒီယာတွေမှာတွေ့ရပါတယ်။အေအေအလိုမရှိဘူးသီးတောင်ကိုကာကွယ်ကြတိုက်ပွဲအလိုမရှိဆိုတဲ့စိုင်းပုတ်တွေကင်ဆောင်ထားပြီးတော့ဘူးသီးတောင်မှာရွေးကြရေစနာပြတဲ့တပ်ပုတ်တွေကိုလည်းဆိုရှယ်မီဒီယာမှာမြင်တွေ့ခဲ့ရပါတယ်။အခုလိုရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးတော့ရေဇာတူလည်းဖြစ်သလိုအမျိုးသားညီညွတ်ရေးအစိုးရ ADUG လူ့ခွင့်ရေးဝန်ကြီးဌာနဒုတိယဝန်ကြီးတူလည်းဖြစ်တဲ့ဦးအောင်ကျော်မိုးရဲ့သဘောထားအမြင်နဲ့ဘလို့တုတ်ပြန်ဆောင်ရွက်နေတာရှိသလဲဆိုတာကိုမေးမြန်းတဲ့အခါအခုလိုပြောပါတယ
်စစ်ကောင်စီကရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာတွေကိုအဓိကကတော့ဒီလူသားတိုင်းသပွေ36ဖို့ပေါ့သူတို့လုံးဝမရှိမလားအဲ့ဒီစစ်ရှုံးနေတဲ့ချိန်မှာလူဆုံးအရင်မြေကမှတန်လူနေတယ်ပေါ့ဟောတစ်ဖက်ကလည်းပဲဒီသူတို့မပြီးသက်သေးတဲ့လူမျိုးတို့တပ်ဖြတ်မှုကိုဆက်ပြီးတခါတည်းဟိုပြီးစီအောင်လုံနိုင်နေပေါ့နော်ဟောဆိုတော့ဒီချက်တွေကြောင့်ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီဒုက္ခသစ္စာခံကရိုဟင်ဂျာတွေရောအပြင်ဒီဒုက္ခသစ္စာခံကမဟုတ်တဲ့ရိုဟင်ဂျာတွေကိုရေးကြေးရွာတွေကိုဝင်စီမလုံးတွေပြီးပေါ့နော်အဲ့လိုယူနီဖောင်းတွေကိုခိုင်ပြီးတော့ဒီစစ်တပ်နဲ့ပြီးပြီးတော့ဒီရှေ့တန်းတွေလွတ်တားတွေကအများကြီးရှိတယ်ပေါ့ဒီလိုလုံနေတဲ့ဟာကဒီနိုင်ငံတကာတရားရုံးကနေချမှတ်ပြီးထားတဲ့ provisional measures လို့ခေါ်ရကျွန်တော်ကြားကာလအစီအမံအမိန့်ကိုဟို direct ချုပ်ပေါက်ရရောက်သလိုဟိုနိုင်ငံတကာဒီလူသားချင်းစာနာထောက်ထားမှုဥပဒေကိုလည်းကျူးလွန်ရရောက်တယ်ဒီအတွက်ရခိုင်ပြည်နယ်မှာရှိတဲ့ဒီဖြစ်ပျက်တွေအားလုံးကိုကျွန်တော်တို့ကဣတိမယီဒီအသေးစားမတန်းတင်ပြီးတော့ဒီနိုင်ငံတကာတရားရင်တရားမှုအောက်မှာအောင်ကျွန်တော်တို့တိတ်မဝီတော့တဲ့အနေအနာခဲ့မှာပေါ့လေဒီရင်တရားမြတ်တာမှုပြည်တွင်းမှာလည်းပဲကျွန်တော်တရားမြတ်တာမှုဖော်ဆောင်ပေးနိုင်တဲ့ခါချင်းနေရောက်ရင်အာကျွန်တော်ဓာတ်တွေအသုံးပြုနိုင်ဖို့အတွက်မတန်းမရာတွေခောက်ခံနေတဲ့ဟာတွေရှိတယ်ဒါပြင်ကျွန်တော်တို့ဒီအချိန်နဲ့တပြင်းကြီးအချိန်လေးကိုစောင့်ကြည့်တဲ့နေရာမှာရိုဟင်ဂျာတွေနဲ့ထိတွေ့ဆက်ဆံမှုတွေရိုဟင်ဂျာကောင်းဆောင်တွေနဲ့ထိတွေ့ဆက်ဆံမှုတွေရိုဟင်ဂျာအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုတွေကျွန်တော်တို့လုပ်နေတာရှိတယ်ခင်ဗျာ။ဒါပြင်မကြသေးခင်ကပဲကျွန်တော်တို့ရခိုင်ပြည်နယ်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြို့သားရင်းကြီးဆိုရာက statement တစ်စောင်လည်းထုတ်ထားခဲ့တာရှိတယ်ခင်ဗျာ
။စစ်ကောင်စီဟာဆက်ဆက်တိမခံတဲ့လူမျိုးရေးကိုအတုံးချပြီးရခိုင်ပြည်နယ်ထဲမှာရှုပ်ထွေးအောင်လုပ်နေတာဖြစ်တယ်။အရက်စကားနဲ့ပြောရရင်တော့နှစ်ပယ်ရှင်းတာပေါ့ဗျာ။ရိုဟင်ဂျာတွေလည်းတိုက်ပွဲတွေမှာသေအေအေကိုလည်းရိုဟင်ဂျာတွေကိုတတ်တယ်ဆိုပြီးနိုင်ငံတကာကရှုတ်ချအောင်လုပ်တာပေါ့ဗျာစစ်ကောင်စီကမစားရတဲ့အမဲသဲနဲ့ပတ်တဲ့လုပ်ရပေါ့ဒီလိုအချိန်မှာရခိုင်ပြည်သူတွေနဲ့အေအေခေါင်းဆောင်တွေဟာဒီကိစ္စကိုစိတ်ရှည်ရှည်သဘောထားကြီးကြီးထားကင်တွေနိုင်ရင်စစ်ကောင်စီရဲ့လုပ်ရဟာဘာမှအရာမထင်သဲတဲ့ရေသွန်သလိုဖြစ်သွားမှာပါလို့နိုင်ငံရေးအကဲခတ်တကူကမှတ်ချက်ပေးပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါအခုတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုကြည့်ကြရအောင်ပါရှင်ဒီအစီအစဉ်ကနေတရုတ်မြန်မာဆက်ဆံရေးအပေါ်မြန်မာမူဝါဒအတိုင်းအဝန်6ခုရဲ့သဘောထားတွေကိုကောက်ယူထားတဲ့စစ်တမ်းတွေ့ရှိချက်တွေကိုဖော်ပြသွားဖို့ရှိပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျမှတ်စုမှာတော့အပိုင်းတစ်ဖြစ်သဘောထားယူဆချက်၃ခုကိုအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင
်တရုတ်မြန်မာဆက်ဆံရေးအပေါ်မြန်မာလူကျော်လူမော်များရဲ့သဘောထားမြင်စစ်တမ်းကိုအပိုင်းငါးပိုင်းနဲ့ဖော်ပြသွားဖို့ရှိပြီးဒီတစ်ပတ်မှာတော့အပိုင်းတစ်ကိုဖော်ပြသွားပါမယ်မြန်မာနိုင်ငံကိုအာဏာရှင်စနစ်ကျင့်သုံးတဲ့နိုင်ငံအဖြစ်တရုတ်နိုင်ငံကမြင်လိုတယ်လို့စစ်တမ်းဖြေသူအများစုကယူဆကြပါတယ်ဖြေသူတွေရဲ့60ရာခိုင်နှုန်းကအဲ့ဒီလိုရှုမြင်ခဲ့ကြတာပါ26ရာခိုင်နှုန်းကတော့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံဖြစ်စေချင်တာလို့ယူဆကြပါတယ်ဒါအပြင်တရုတ်နိုင်ငံဟာမြန်မာနိုင်ငံကအာဏာရှိသူဘယ်သူနဲ့မဆိုဆက်ဆံရေးပြည်လဲလို့82ရာခိုင်နှုန်းကထင်မြင်ပါတယ်တစ်ဖက်မှာလည်းတရုတ်နိုင်ငံအနေနဲ့မြန်မာပြည်တွင်းရေးကိုဝင်ဆွတ်ဖက်နေတယ်လို့မြင်သူက83ရာခိုင်နှုန်းရှိပါတယ်ကျမ်းမြင့်နယ်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတရုတ်နိုင်ငံကလွှမ်းမိုးထားတယ်လို့ထင်မြင်သူများခဲ့ပါတယ်။ဖြေသူသူ92ရာခိုင်နှုန်းကအဲ့ဒီလိုယူဆခဲ့ကြတာပါ။လွှမ်းမိုးမှုမရှိဘူးလို့ဖြေဆိုတာက2ရာခိုင်နှုန်းပဲရှိပါတယ်။စစ်စင်ရေး1300ခွန်ကြောင့်တရုတ်နိုင်ငံအပေါ်အမြင်ပြောင်းသွားလားမသွားလားဆိုတာကိုလည်းသိခဲ့ပါတယ်။46ရာခိုင်နှုန်းကတော့အမြင်မပြောင်းကြပါဘူး။တရုတ်ပေါ်ပို့ပြီးအကောင်းမြင်လာသူက28ရာခိုင်နှုန်းရှိပါတယ်18ရာခိုင်နှုန်းကတော့အဆိုးမြင်ပါတယ်တစ်ဖက်မှာလည်းတရုတ်နိုင်ငံကတော့မြမညီငယ်ရင်းမှာကြားဝင်မှုကြိုးပမ်းနေပါတယ်တရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းကိုလက်ရှိနိုင်ငံရေးအခြေတဲ့ကာလမှာအကောင့်ထဲပေါ်မှာကိုသဘောမတူသူများပြပါရယ်87ရာခိုင်နှုန်းကသဘောမတူကြတာပါ23ရာခိုင်နှုန်းကတော့သဘောတူကြပါရယ်သဘောမတူသူများပြနေတာဟာသတိထားစရာဖြစ်ပြီးတော့ဆက်လက်စောင့်ကြည့်ရမှာပါတစ်ဖက်မှာလည်းစစ်ကောင်စီဟာတရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းကိုအကောင့်ထဲပေါ်နိုင်မှုအချိန်ညှင့်ကြိုးပမ်းနေပါရယ်
ဒါကတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်ခဲ့တာပါအခုတော့မအေးသနာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင
်ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်သာတဲ့ရေးပြတော့မှမဟုတ်ဘူးလို့ရေးလာပြီးတော့တကယ်လဲစာမရေးတော့တဲ့အမနေကောင်းပါရဲ့နော်နာမည်တော့ဟိုတယ်တော်တော့ထည့်မပြောနဲ့ဆိုလို့ဒီခါလဲထည့်မခေါ်လိုက်တော့ပါဘူးအခုစာပြန်ရေးလာတာတွေ့ရလို့ကျေးဇူးတင်ပါတယ်သူတော်တော်လေးပဲရေးလာတာပါမင်္ဂလာပါ VOE တဲ့ဒီရက်ပိုင်းထဲမှာမြန်မာပြည်သူတွေရဲ့ကြီးမားတဲ့စိန်ခေါ်မှုတွေမြန်မာနိုင်ငံရဲ့သတင်းတွေကိုပတ်ပေါင်းစုံကနေအချိန်နဲ့မျှတောင်းဆက်အောင်တင်ဆက်ပေးနေတဲ့ VOE ရဲ့သတင်းတွေကိုအာရုံစိုက်ပြီးတော့နားထောင်နေရပါတယ်လမ်းပြောင်းနေရသူဖြစ်လို့ VOE ကျေးဇူးပါ VOE မိသားစုတွေအားလုံးကျန်းမာကြပါစေတဲ့ဟုတ်ကဲ့ပါအမလည်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပါတယ်ရှင်မင်္ဂလာရှိတဲ့တကြံအခါသမယဖြစ်ပါစေနော်အစီအစဉ်လေးတစ်ခုအကြံပြုချင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ Moonlight ဆိုတဲ့သောရရှင်မှာတ ကျွန်တော်တို့မြန်မာနိုင်ငံသားအများစုပညာရေးမှာလူအများစုကအထက်တန်းမအောင်ကြတာများလို့ကျွန်တော်တို့30အရင်ပတ်ဝန်းကျင်နေဘွဲရတွေလဲတော့ရှိပါတယ်တဲ့ဒါပေမဲ့အတွေ့အခေါ်ပိုင်းကတိတ်ပြီးတော့မမြင့်ပါဘူးဒါကြောင့်မလို့နိုင်ရှင်ချက်တစ်ခုအနေနဲ့နိုင်ငံတကာကကလေးလူငယ်အရွယ်ပေါင်းစုံကိုခေါင်းစဉ်နေနေကိုယ့်ရဲ့အမြင်ကိုယ့်ရဲ့အတွေ့သူ့အမြင်သူ့ရဲ့အတွေ့စသဖြင့်ရွှေနှွေးနိုင်ရှင်ကြပုံလေးတွေကိုအစီအစဉ်တစ်ခုအနေနဲ့မြင်ရချင်ပါတယ်လူငယ်တွေအတွေ့အခေါ်မြင့်လာစေချင်လို့ပါဒီစီစမာလူတန်းစားမှုရဲ့ပါဝင်နိုင်ရင်အတွေ့အခေါ်တွေတိုးတက်လာနိုင်ပါတယ်လို့မြင်မိပါတယ်ဆိုတော့အကြံပြုစာရေးလာပါတယ်ရှင်ဟုတ်ကဲ့ပါ program idea ပေးလာတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်နော်မမနိုင်ငံကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝရည်နဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းထင်မြင်ယူဆချက်တွေကိုရေးလာတဲ့စာတွေကိုလည်းလက်ခံရရှိပါရနော်ဒီထဲကစာတွေထဲမှာသောရရှင်တယောက်ရဲ့စာရှိတစ်စောင်ကိုဖော်ပြပေးကြပါတယ်စာကတော်တော်လေးရှည်လို့ကျွန်မတော်တော်လေးကိုခြုံထားပါရနော်ဒီသောရရှင်ကကျွန်တော်ကတက်မတော်ကွန်ပျူတာနဲ့ဤပညာသိပံကျောင်းဆင်းတက်မတော်သားဟောင်းတူပါတဲ့နေပြည်တော်မှာတာဝန်ထမ်းဆောင်ခဲ့ပူပါတယ်ကျွန်တော်တက်မတော်ဗိုလ်ချုပ်တွေနဲ့အနောက်ပိုင်းတိုင်းတိုင်းမှုကိုဥတည်ပြီးစကားတစ်ခုလောက်ပြောချင်ပါတယ်ဆိုတော့စာရှိတစ်စောင်ရေးလာတာဖြစ်ပါတယ
်အင်တာနက်ကိုတည်ထားပြီးဖြစ်တဲ့ကျွန်တော်တို့မြန်မာနိုင်ငံမြန်မာလူမျိုးတွေကိုမြောက်ကိုရီးယားလိုအုပ်ချုပ်နိုင်အောင်မယ်လို့ယုံကြည်လာလားမေးချင်ပါတယ်ဘလို့ပဲဆိုဆိုလက်ရှိဖွဲ့စည်းပုံနဲ့ဆရာနာရှင်စနစ်ဟာခင်ဗျားတို့တက်တမ်းမကုန်ခင်ခင်ဗျားတို့မသိခင်ပျက်စီးမှမုတ်ချမလွဲပါလူတွေကိုရရဆက်ဆက်တက်ဖြတ်ဘုံတွေကျဲပြီးတော့တိုင်းပြည်ကိုအလုံးစုံဖျက်ဆီးပြီးတော့မှကုတ်တူတယောက်တက်တမ်းရှိဖို့လက်အောင်ငယ်သားတွေရဲ့တက်ပေါင်းများစွာကိုစည်င်းနေသူနောက်ကလိုက်နေမယ်ဆိုရင်တော့ကို့သားစဉ်မျိုးဆက်တွေလူတွေနဲ့အတူလူလိုနေရအောင်မယ်လို့ထင်နေပါလားဗိုလ်ချုပ်တွေတိုင်မှုတွေအနေနဲ့လုပ်ပိုင်ခွင့်တွေအများကြီးပါလက်ရှိဗိုလ်မှူးချုပ်အဆင့်တွေတည်ကြတာစစ်ရှုံးတဲ့ဗိုလ်မှူးချုပ်တွေလည်းဖမ်းခံရတာတွေသိမှာပါတိုက်ခိုက်ရေးစစ်တပ်အကောင်ဆုံးတွေလက်တလောရောက်ရှိနေတဲ့ရည်ရက်ဌာနချုပ်ကိုပိုင်ဆိုင်ပြီးတော့တိုက်လေရင်တချို့တဝက်ကိုခေါ်ယူအသုံးပြုနိုင်တဲ့စစ်မျက်နှာကလူတယောက်ကပြည်သူဘက်ကရက်ပြီးတော့တပ်မတော်ကိုအပြောင်းလဲလုပ်ချင်ရင်ဖြိုပြဲတပ်ဖြတ်ကြီးကဘယ်နည်းရက်ရည်တည်နိုင်အောင်မလဲကျွန်တော်တို့တက်မတော်သားချင်းချင်းသိပါရယ်ပြည်သူတစ္ဆာကိုစောင့်သိပြီးတော့တိုင်းပြည်ကာကွယ်ရေးတာဝန်ကိုပဲထမ်းဆောင်လို့ရတဲ့စစ်သားစစ်စစ်ဖြစ်နဲ့တတိရှိကြဖို့လိုပါရယ်ဗျစစ်တပ်ကသူတွေကပါလာတဲ့စီနီယာတွေကိုကြောက်ရွံ့မှုကနိုင်ငံအနာဂတ်နဲ့တားဆင်မြည်ဆက်ကိုနလန်မထူနိုင်တဲ့အထိထိခိုက်စေပါကိုတားဆီးရပါလိမ့်မယ်
ဒီတော့ရှင်က2018ခုနှစ်လောက်တုန်းကကျွန်တော်သုံးဘူးသမားအကောင့်နေနဲ့ video ကိုအစစ်မပြတ်အားပေးခဲ့တာတနားရီစာသတင်းတွေကို video မကြည့်ရင်တော့မှလက်ချက်လေးတက်ပြီးတော့အမြဲနားထောင်ဖြစ်ပါတယ်ဆိုတော့စစ်ပြေးကြီးဆိုတဲ့တော်ရရှင်တက်မတော်ဘိုးချုပ်တွေနဲ့အနောက်ပိုင်းတိုင်းတိုင်းမှုကိုဥတည်ပြီးတော့စကားတစ်ခုပြောချင်ပါတယ်ဆိုတော့ဒီစာကိုရေးလာခဲ့တာဖြစ်ပါတယ်ရှင်အခုတော့ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်။ခင်မကောင်းလို့အကောင့်တော်မှာဖော်ပြပါနဲ့ဆိုတဲ့တော့ရရှင်က
မင်္ဂလာပါ POE ဖွဲ့သားအလုံးကိုချမ်းမှာစိတ်ချမ်းသာကြပါစေ။ထို့အတူအမိမြမပြည်ကြီးလည်းစစ်မိတ်စာတွေရဲ့လက်အောက်ကအမြန်ဆုံးလွတ်မြောက်ပါစေ။ဖွားစုလက်ထက်ကလူလျှက်စစ်မီတွေအမြန်ပြန်ပေးနိုင်ပြီးကုံစင်းနှုံးတွေလည်းပုံမှန်ပြန်ရောက်နိုင်ပါစေလို့အခါခါဆုတောင်းလိုက်ပါတယ်။ခင်မကောင်းလို့အကောင့်တော်မှာဖော်ပြပါနဲ့နော်။
ဒီနောင်ရလိုမျိုးလျှက်စင်မီအမြန်ရရှိပြီးကုံစင်းနှုံးလဲပုံမှန်ပြန်ဖြစ်ပါစေဆိုတော့ဒီတော်ရရှင်ဆူတောင်းလာတာဖြစ်ပါတယ်။နောက်ထပ်တော်ရရှင်တယောက်ကတော့မူဆေကတော်ရရှင်မှာသူတို့နေမှာကြုံနေရတဲ့ဖြစ်ပျက်နဲ့ပတ်သက်ပြီးတော့အခုလိုမျိုးရင်းဖွင့်စာရေးလာပါတယ်ရှင်
။မူဆေမှာပြန်ပြီးရွှဲဓမြတိုက်မှုတွေနေ့စဉ်ရဆက်ဖြစ်ပွားနေပါတယ်။ကလေးလူကြီးမကျန်အိမ်တဲထိဝင်ရောက်ဖမ်းဆီးပြီးတိမ့်တောင်ချီတောင်းခံရပါတယ်။ဖန်စီခံသူတွေကိုလည်းနှီးမြုံစုံနဲ့ညှင်းပန်းနှိပ်စက်ပြီးမိဘဆွေမျိုးတွေစီကိုဖုံးဆက်ပြီးငွေညှစ်ပါတယ်။ဆကဆကတိုင်းပြည်ကိုအုပ်ချုပ်နေတယ်ဆိုပြီးပြည်သူဘဝတွေလည်းလုံခြုံမှုမရှိပါဘူး။စီးပွားရေးလုပ်ငန်းကြီးတွေကအစအိမ်ဆိုင်တွေအစုံအဖွဲ့ပေါင်းစုံကဘိုင်ဘာကနေတမျိုးစာနဲ့တွယ်ဆက်ကြီးကောက်နေကြတယ်လေ။ဆိုင်တွေအိမ်တွေပိတ်ရှောင်နေကြရတာတချို့အိမ်တွေဆိုနှခဆွဲခံရပါတယ်။အဲဒီကြောင့်လည်းတင်းရှောင်နေရပါတယ်။မူဆင်မျိုးအခြေအနေကိုမြေပြင်သတင်းထောက်ဆီလွတ်ပြီးစုံစမ်းစီခြင်းပါလေ
မူဆဲအခြေအနေကိုမြေပြင်သတင်းထောက်လွတ်ပြီးတော့စုံစမ်းပေးစီခြင်းပါလေဆိုတော့ဒီတော့ရှင်စာရေးတောင်းဆိုလာတာဖြစ်ပါလေပြည်ပကရင်ဖွင့်လာတဲ့သူတွေထဲမှာဆိုရင်ဟိုတလောကပဲမြန်မာပြည်ကအေဂျင့်တွေစီကအလုပ်သမားတယောက်ကို30ကျော်ယူပြီးတော့ထိုင်းမှာအဆင်မပြေရင်မကူညီဘူးဆိုတာ တတိပေးခြင်းမာတယ်လို့ရေးလာတဲ့သရရှင်ကိုစိုးကျော်အခုလည်းအဲ့ Time မှာကြုံနေရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့စာတစောင်ထည့်ရေးလာပါတယ
်ကျေးဇူးပါ VOA အဖွဲ့သားအလုံးမင်္ဂလာပါလို့နှုတ်ဆက်လိုက်ပါတယ်ကျွန်တော်ကတော့ပလဲနေသားတယောက်ပါကျွန်တော်တို့မြန်မာနိုင်ငံကနိုင်ငံရေးမကောင်းလို့ပြည်ပထွက်အလုလုနေရပြီမဲ့အမိမြေမှာရှိတဲ့မိသားစုတွေနဲ့ခွဲလာပြီးအလုလုနေကြရတာခက်ခဲပါတယ်ပြည်ပနိုင်ငံတွေမှာလည်းမြန်မာနိုင်ငံသားစုအနေခံဘဝကမလွယ်ပါဘူးပွဲစားဂုဏ်သွေးဆုပ်သူတွေနဲ့ရွှေပြောင်းအလုသမားတွေရဲ့ဘဝကိုရင်ဖွင့်လိုက်ရပါတယ်ကျေးဇူးပါ VOA
ဒါမြန်မာပြည်မှာအခြေအနေမကောင်းလို့ထိုင်းကိုသွားပြန်တော့လေအခြေအနေကခက်ခဲပါတယ်ဆိုရတီတော်ရရှင်ရေးလာတာပါဒါပဲလေမြန်မာနိုင်ငံမှာအခုစတင်အကောင့်တွေပေါ်တဲ့စစ်မှုထမ်းဥပဒေကြောင့်ထိုင်းနိုင်ငံကိုလူတွေထွက်ပြေးတဲ့ထွက်ပြေးဆိုတဲ့သတင်းတွေကိုနေ့စဉ်ကြားနေရပါတယ်နော်ထိုင်းနိုင်ငံကသရရှင်ရေးလာတဲ့နောက်ထပ်စာတစောင်ကိုလည်းဖော်ပြပေးခြင်းပါတယ်နော်ဒီသရရှင်ကထိုင်းနိုင်ငံမှာအလုပ်လုပ်ရင်လာစားမပေးပေးထားတဲ့သတင်းမှကိုတိုင်ကျင်တာဘယ်မှာတိုင်ရမလဲမသိဘူးဖြစ်နေလို့တဲ့ဖုန်းနံပါတ်လေးရှိရင်ညွှန်ပေးပါအရင်အခက်အခဲဖြစ်နေပါတယ်အခုအလုပ်လည်းမစင်တော့ဘူးသူတို့မှအထောက်အထားအကုန်ရှိပါတယ်အဲ့ဒါလေးတစ်စိမ့်လောက်ကူညီပါဆိုတော့တော်ရရှင်နိုင်နိုင်ရှမ်းတိုင်းရင်းသူတွေအစားဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါအဲ့မှာမဲဆောက်မှာအလုပ်သမားအကူအညီပေးရင်အဖွဲ့အစည်းတွေရှိပါတယ်နော်အဲ့အဖွဲ့အစည်းတွေကတော့မကြာခဏအဲ့လိုမျိုးဒီမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေဒုက္ခရောက်နေတဲ့ကိစ္စရပ်တွေကိုလိုက်လံဖြေရှင်းပြီးတော့ကူညီနေရဆိုတဲ့သတင်းတွေကြားရပါတယ်ရှင်တစ်ချက်လောက်ဆက်သွယ်ဆွန်းဆန်းကြည့်ပါနော်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာနေရက်ချင်ပါရေနော်အားလုံးအတွက်ပုံမကောင်းမွန်အစဉ်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပါတယ်ရှင်ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်ရေးမြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ရေးမြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။အားတော့မဲဒနာကျော်ဖက်စင်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ဒီ season ကနေကျမတို့ VOA မြန်မာပိုင်းကထုံးလွင့်နေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို Telegram စာမျက်နှာမှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။လိပ်စာကတော့ t.me/burmesevoanews ဖြစ်ပါတယ်ရှင်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုကြည့်ကြရအောင်ပါ။American ပြည်ထောင်စုနယူးယောက်မြို့ကရှားပါးစာအုပ်ပြပွဲတစ်ခုမှာလူအရေးပြားကိုအဖုံးဖြစ်ချုပ်လုပ်ထားတဲ့စာအုပ်တအုပ်ကို American dollar 4,500 နဲ့ရောင်းချလိုက်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့အများပြည်သူ3အိမ်သားတွေကိုလေပတ်နိုင်တဲ့ခီးသွွားအစီအစဉ်တစ်ခုကိုစတင်လိုက်ပါတယ်။ဒီလိုကဘာတလွားထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့အတူမက်ခင်ဖြူထွေးကပြောပြမှာပါရှင်။
This was bound in 1682.
Megan Beyonce, New York Muga, Shaba Sao Pia Wedkuma, Lu Yi Yahoo, Pompin, a Chulu Chari, Sao Ogu, Megan Jola, Bidang Wene, Yang Chani Bari, Tauchoya, Sisson Nakunika, Pompin Chulu Kerapi, Shaba Shion Sao Sigwama, Tisauha, Tigago, Shaba Bido, Tujare Sao Lepiparelu, Sao Hong Yang Chadu, Ian Kanga, Piovare. ဒီစာအုပ်ကိုပြည်သူနိုင်ငံပါရီမြို့မှာစေတင်ညာတင်ကြားနေတဲ့စေချောင်းသားတို့ကအဖုံးပြချုပ်လုပ်ခဲ့တာပါ။ဂျီကိုပူအက်စ်လို့နာမည်ရတဲ့ဒီစေချောင်းသားကဝင်းစပိန်နိုင်ငံကဖြစ်ပြီးပါရီမြို့မှာအတီကျွမ်းမရှိပါဘူး။တနေ့မှာတော့ပြဆက်တစ်ခုတွားကြည့်ခဲ့ပြီးအဲ့ဒီပြဆက်ကိုလည်းသူကြိုက်နှစ်သက်ခဲ့ပါတယ်။သူနှစ်သက်တဲ့ပြဆက်ကဆက်ဆောင်အမျိုးသမီးဟာတနေ့တော့ရင်ဝဲရုံကိုရောက် စီရင်ပြီးအဖုံးဖြစ်ချုပ်လုပ်ခဲ့တာပါ။ဒီနှစ်အတွက်ကျင်းပတဲ့64ကြိမ်မြောက်ရှားပါးစာအုပ်အယောင်ပွဲတော်ကိုတော့နယူးယောက်မြို့ Park Avenue Armory နေရာမှာဧပြီလ4ရက်နေ့ကနေ9ရက်နေ့အထိကျင်းပခဲ့ပါတယ်ရှင
်။ပြီးခဲ့တဲ့အပတ်တနင်္လာနေ့ညချက်တဲ့နေ့မှာလူရာပေါင်းများစွာဟာကနေဒါနိုင်ငံဘက်ခြမ်းကနိုင်ယာဂရာရေကွန်ဘက်မှာနေလုံးပုံစံဝစ်ဆုံတွေစင်တူဝစ်ဆင်ပြီးစုဝေးခဲ့ကြပါတယ်။လူပေါင်း309ယောက်ကနိုင်ယာဂရာရေကွန်ကိုတွားကြည့်တဲ့သင်းမောပေါ်မှာစုဝေးခဲ့ကြတာဖြစ်ပြီးတော့ဂင်းနစ်ကမ္ဘာစံချိန်ကိုချိုးနိုင်ခဲ့ပါတယ်။သူတို့ဟာ2020ခုနှစ်ကတရုတ်နိုင်ငံကွမ်ဂျိုးမြို့မှာရှိတဲ့တရုတ်အသက်အာမခံကုမ္ပဏီကပြုလုပ်တဲ့ပွဲမှာလူပေါင်း289ယောက်ပါဝင်တဲ့စံချိန်ကိုချိုးလိုက်နိုင်တာပါ။မြောက်အမေရိကတိုက်မှာ9နှစ်ကြာမှပထမဆုံးအချိန်ပြန်တွေ့ရတဲ့နေအပြည့်ကျတဲ့နေနဲ့လည်းတိုက်ဆိုင်ပြီးကျင်းပခဲ့တာပါနေအပြည့်ကျတာ၄မိနစ်ခွဲလောက်ကြာခဲ့ပြီးနေကျတာကိုအမေရိကန်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေမှာလူပေါင်းတန်းနဲ့ချီပြီးစောင့်ကြည့်ခဲ့ကြပါရယ်ခင်ဗျာ
ဂျပန်နိုင်ငံချိုကျိုမြို့မှာအများပြည်သူတို့အိမ်သားတွေကိုလက်ပတ်ကြည့်နိုင်တဲ့ခီးသွွားအစီအစဉ်တစ်ခုစတင်လိုက်ပါတယ်ဂျာရီအားလုံးကိုကြည့်ဖို့အတွက်အချိန်နှစ်နာရီပေးရမှာဖြစ်ပြီးတိုကျိုမြို့ရှင်ဘူယာရက်ကွက်တွင်မှရှိတဲ့ခိရှိပြေအင်တာ18ခုအနက်က9ခုကိုလိုက်ပြပေးမှာပါဒီအတွက်ကုန်ကျစရိတ်ကတော့ဂျပန်ယန်ငွေ4950အမေရိကန်ဒေါ်လာနဲ့ဆိုရင် $32 ကျော်ကျတဲ့မှာပါဂျပန်နိုင်ငံကအများပြည်သူတို့အင်တာတွေဟာအင်ပတန်ကိုမှတန်ရှင်းပြီးလုံခြုံမှုရှိတဲ့အတွက်သွားရောက်လည်ပတ်ကြည့်ရှုရတာစိတ်ချမ်းသာတဲ့အကြောင်းပြည်သူနိုင်ငံကကမ္ဘာလှည့်ခီးသွားသူကပြောပါတယ်အမေရိကန်ရဲ့ပြည်ထောင်နိုင်ငံတွေမှာဆိုရင်အများပြည်သူတို့အိမ်သားတွေဟာတန့်ရှင်းမှုအားနေတာကြောင့်မသွားဖြစ်တဲ့အကြောင်းဒီခီးသွွားကပဲပြောပါတယ်။အများပြည်သူတို့အိမ်သားလို့ကြားလိုက်တာနဲ့မြစ်ပတ်နန်းစော်ပြီးမဲမောင်ကြောက်စရာကောင်းတဲ့နေရာအဖြစ်ပဲစိတ်ထဲမှာမြင့်တက်ကြတာမို့အခုလိုအိမ်သားတွေဟာကမ္ဘာလှည့်ခီးသွွားတွေတကူးတကလာကြည့်ရတဲ့နေရာတွေဖြစ်လာတာပါ။ဒီအိမ်သား18လုံးဟာဆိုရင်ဒီပိုဖောင်ဒေးရှင်းရဲ့ထောက်ပံ့မှုနဲ့တည်ဆောက်ထားတာဖြစ်ပြီးအများပြည်သူအလဲတကူသုံးနိုင်ဖို့နဲ့အမှုပညာလက်ရမြောက်ဖို့ဦးစားပေးဖန်တီးထားတာပ
ါတူရကီနိုင်ငံမြို့တော်အန်ကာရာမှာရှိတဲ့တိရစ္ဆာန်စောင့်ရှောက်ရေးဂေဟာတစ်ခုမှာလမ်းမလျှောက်နိုင်တဲ့ခွေးကလေးတွေကိုကလေးရထားလေးစီးပြီးအပြင်ထွက်နိုင်အောင်စီစဉ်ပေးနေပါတယ်ဒီရထားလေးပေါ်မှာပလတ်စတစ်တိုင်ကီလေးတွေကိုတင်ထားတာဖြစ်ပြီးအဲ့ဒီတိုင်ကီလေးတွေထဲမှာခွေးကလေးတွေကလိုက်စီးရတာပါဒီခွေးကလေးတွေလေငင်းခံဖို့နဲ့ဘေးပတ်ဝန်းကျင်ကဘာကြီးကိုကြည့်နိုင်ဖို့အတွက်နေ့တိုင်းအခုလိုရထားပေါ်တင်ပြီးလိုက်ပြတယ်လို့ Paul Holding Onto Life Parahita အဖွဲ့ရဲ့ဥက္ကဋ္ဌအမျိုးသမီး Bucket Onzulu ကပြောပါတယ်ပလတ်စတစ်တိုင်ကြီးလေးတွေကိုဆေးရောင်စုံချဲထားပြီးတော့ခွေးကလေးတွေအရေးရဖို့အတွက်လည်းတာပေါ်လင်စားတွေကိုအုပ်ပေးဖို့စီစဉ်နေပါတယ်မတန်ဆွမ်းဖြစ်နေတဲ့ခွေးကလေးတွေဟာစိတ်ဒဏ်ရာရသွားတာကြောင့်စိတ်ခံစားမှုပိုပြီးပြင်းထန်တတ်ကြတယ်လို့ဥက္ကဋ္ဌ Onzulu ကပြောပါတယ်အခုလက်ရှိဂေဟာမှာခွေးအကောင် 960 ကိုစောင့်ရှောက်ပေးထားပြီးအဲ့ဒီတဲကအကောင် 300 ဟာမတန်ဆွမ်းဖြစ်နေတာပါသူတို့အားလုံးကိုလမ်းဘေးကကယ်တင်ထားတာဖြစ်ပြီးတော့သူတို့အားလုံးဟာနှိမ့်ဆက်ညှဉ်းပန်းမှုကိုခံခဲ့ရဘူးပါတယ်ခင်ဗျာ
ဒါကတော့ကဘာတလွားသူချာချာသတင်းတွေကိုကိုငိမ့်ချက်နဲ့တူမက်ခင်ဖြူတွေကပြောပြသွားတာပါဒီစီစဉ်ကို VOA မြန်မာပိုင်းရုပ်သံမှာလည်းထုတ်လင်းနေပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါ
ဒီဆက်ကကမ္ဘာစစ်မှုထိပ်သီးအင်အားကြီးအဖွဲ့ဝင်ခုနှစ်နိုင်ငံရဲ့ခေါင်းဆောင်တွေဟာအီရန်ကအစ္စရေးကိုတိုက်ခိုက်တာနဲ့ပတ်သက်ပြီးတော့ဒီနေ့မှဆွေးနွေးကြမှာဖြစ်ပါတယ်။ဒီစီဝေးကျင်းပဖို့အတွက်ဒီဆက်ကအဖွဲ့ရဲ့အလဲကြားဥက္ကဋ္ဌဖြစ်တဲ့အီလီနိုင်ငံကတောင်းဆိုခဲ့တာဖြစ်ပါတယ်။ဒီနေ့ကြားဟုတ်တဲ့မြန်မာနေသက်ကူမဟာစကြံအကြနေမှာတော့မန္တလေးမြို့ကမြို့တော်ဝန်မန္တန်ဤမှာဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတော့12ယောက်ထိခိုက်ဒဏ်ရာရသွားတယ်လို့မန္တလေးမြို့ကလည်းပြောပါတယ်ခင်ဗျာ။
ကျေးဇူးတင်ပါတယ်ရှင်သတင်းကြေကျုပ်ကိုကိုရန်နိုင်ကပြောပြသွားတာပါဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုစံကျော်ဖြစ်ပါတယ်ရှင်ဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်မဟာတကြံကာလအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမအင်ဂျင်နိုင်ပါ